Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2021ခုနှစ်ဇန်နဝါရီလ2ရက်စနေည9:00ကနေ10:00အထိ VOA အစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းတဲ့မတ်ဆူမွန်တို့ပြောပြပါမယ်။2021နှစ်တစ်ထဲဝင်လာချိန်မှာပဲအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တောက်ကြံနေကြသည်ဆိုရင်သန်း20ကျော်သွားပြီဆိုတာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့အချက်အလက်တွေမှာတွေ့ရပါတယ်။ကမ္ဘာပေါ်ကတခြားနိုင်ငံအားလုံးထက်အမေရိကန်မှာ COVID-19 ရောဂါကူးစက်သူပိုများပြီးကမ္ဘာကူးစက်သူစုစုပေါင်း 83.8 တန်းကျော်ရဲ့၄ဘုံတစ်ဘုံနီးပါးထိရှိလာတာပါ။ဒါ့အပြင်သေဆုံးသူအရေအတွက်ကလည်း 3,400,000 ကျော်ရှိပြီးကမ္ဘာမှာအများဆုံးပါပဲ။ကာကွယ်ဆေးထိုးပေးဖို့အတွက်အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေစ조사နေရချိန်မှာပဲအခုလိုပိုးကူးစက်သူအရေအတွက်ကလည်းတိုးလာနေတာပါ။နှစ်ကုန်မှာလူပေါင်းတန်း20ကိုကာကွယ်ဆေးထိုးပြီးဖြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရကဒီဇင်ဘာလမှာခန့်မှန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းလူပေါင်း 2.8 တန်းပဲကာကွယ်ဆေးပထမတလုံးကိုထိုးရသေးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတော်ဖြန့်ဖြူးပေးထားတဲ့ကာကွယ်ဆေးအရေအတွက်ဟာဗိုလ်ဒူးနေသည့်ဆိုရင် 12.4 တန်းပဲရှိသေးတယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးပထမအကြော့စထိုးပြီးဆိုတာနဲ့နိုင်ငံတော်ကလူမှုကိုအခမဲ့ထိုးပေးမယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးကဒီကနေ့ပြောပါတယ်။
दिल्ली में नहीं सारे देश में फ्री हो सर सर एक
दिल्ली မျိုးတော်မှာတော့မဟုတ်ပါဘူးနိုင်ငံတော်မှာအခမဲ့ထိုးပေးမှာပါလို့နယူးဒီလီမျိုးတော်ကကျန်းမာရေးဌာနတစ်ခုမှာကာကွယ်ဆေးထိုးလုပ်ငန်းကြီးကြပ်မှုဆိုင်ရာအစမ်းလေ့ကျင့်တာကိုလေ့လာပြီးတဲ့နောက်ကျန်းမာရေးဝန်ကြီး Verdant ကသတင်းထုတ်ပြန်ပြီးလို့ပြောသွားတာပါနောက်ပိုင်းမှာတော့ပထမအဆင့်အခမဲ့ကာကွယ်ဆေးထိုးပေးတာမှာကျမ်းမာရေးလုံသားတွေနဲ့ရှေ့တန်းကလုတ်ကင်နေရသူတွေအများစုပါဝင်มาဖြစ်တယ်လို့ဝန်ကြီးဗာရန်ကထွတ်တာမှာရှင်းလင်းရေးသားခဲ့ပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင် COVID-19 ကူးစက်မှုဒုတိယအများစုနိုင်ငံဖြစ်ပြီးနောက်6လကနေ7လအတွင်းလူဦးရေတန်း300ကိုကာကွယ်ဆေးထိုးပေးဖို့စီစဉ်နေပါတယ်။အီယူနိုင်ငံရှိမြောက်ပိုင်းကရှန်ယန်းမြို့မှာပိုးကူးစက်သူအရေအတွက်နည်းပေမဲ့တောက်လျှောက်တိုးလာနေတာကြောင့်မျိုးကန်တန်းပေါင်းများစွာကို COVID-19 ရောဂါဆန့်သက်နေပါတယ်။ဒီကျင်းမျိုးတော်ရဲ့မြောက်ဖက်နားလေးကလျောင်နှင်းပြည်နယ်မှာရှိတဲ့အဲဒီမြို့မှာနှစ်ဆန်းတရက်နေ့ကပိုးကူးဆက်သူ9ဦးရှိခဲ့ပြီးဒီကျင်းမျိုးတော်မှာ2ဦးရှိခဲ့ပါတယ်။တောင်အာဖရိကနိုင်ငံမှာတွေ့ရှိခဲ့တဲ့ပိုးပြီးကူးဆက်မြန်ပုံရတဲ့ COVID-19 ရောဂါမျိုးကွဲတစ်ခုကူးဆက်ခံရသူတွေကိုတောင်ကိုရီးယားမှာပထမဆုံးတက်ခွဲသိရှိပြီးတဲ့နောက်လူချင်းခောက်ခောက်ကွာနေဖို့တင်းကျပ်တဲ့ကန့်သတ်ချက်တွေကိုနောက်ထပ်သတင်းနှစ်ပတ်တိုးချဲ့ချမှတ်တော်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးဆက်သူအရေအတွက်တိုးလာနေတာနဲ့မြောက်၎င်းမျိုးတော်အပါအဝင်ပြည်နယ်28ခုကစီးပွားရေးလုပ်ငန်းတွေနဲ့လူမှုအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အဆိုပြုတင်ပြလိုက်ကြပါတယ်။လူမှုကိုဗိုင်းရပ်စ်ပိုးကူးစက်နိုင်ခြင်းအန္တရာယ်ရှိတဲ့စီးပွားရေးလုပ်ငန်းတချို့နဲ့လူစုလူဝေးလှုပ်ရှားမှုတွေကိုပိတ်ပင်ဖို့အပါအဝင်ကန့်သတ်ချက်တွေကိုဝန်ကြီးချုပ်ပရယုတ်ချန်တို့ချာကနောက်ဆုံးအတည်ပြုဖို့လိုပါတယ်။ဒါပြင်အဲ့ဒီပြည်နယ်28ခုကလူတွေအိမ်ကနေပဲလှုပ်လှုပ်ဖို့နဲ့မလိုအပ်ဘဲပြည်နယ်အပြင်နဲ့ခီးမထွက်အောင်ကန့်သတ်ဖို့ဆိုတာလည်းပါဝင်ပါတယ်။အစောပိုင်းကတော့ဗန်ကောက်မြို့တော်မှာကျောင်းတွေကိုတရိန်နှစ်ပတ်ကြာပိတ်ထားဖို့နေကလေးရင်းကျောင်းတွေအားကစားရုံတွေဘားတွေအနှိမ့်ခန်းတွေကိုယာယီပိတ်ထားဖို့မြို့တော်အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။ထိုင်းနိုင်ငံအနေနဲ့ COVID-19 ရောဂါကူးစက်မှုပထမလှိုင်းတုန်းကကူးစက်သူနဲ့တည်ဆုံးမှုအခြေအတွက်များမလာအောင်အတော်လေးထိန်းထားနိုင်ခဲ့တာပါ။အခုဒုတိယလှိုင်းမှာကူးစက်မှုအများပြားကတော့စမုတ်စခွန်ပြည်နယ်ကရွှေပြောင်းလူသားတွေကမှကူးစက်တာနဲ့ဆက်ဆံနေတာပါ။ဒါကြောင့်လဲထိုင်းလူလူကြားမှာရှိတောင်းလူသားတွေအပေါ်အထင်မြင်လွဲမှားတာတွေရှိလာပြီးမြန်မာပြည်အပါအဝင်ပြည်ပလူသားတွေကိုလူမှုဆက်သွယ်ရေးမီဒီယာတွေပေါ်မှာပြည်တင်ဝေဖန်ပြောဆိုတာတွေလည်းရှိလာပါတယ်။ဒီကနေ့စနေနေ့မှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူ216ရောင်းနဲ့သေဆုံးသူ2ဦးထပ်တိုးပါတယ်။ဒီကနေ့နှစ်ဇန်နဝါရီလမှာဗိုင်းရပ်စ်ပိုးစပြီးကူးစက်ခြင်းကလေးကဆိုရင်ထိုင်းနိုင်ငံမှာစုစုပေါင်းရောဂါပိုးကူးစက်သူအရေအတွက်8359ဦးနဲ့သေဆုံးသူက64ဦးရှိပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါစပြီးပြန့်နှံ့ကူးစက်တဲ့အခြေအနေကိုစုံစမ်းစစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကစုံစမ်းစစ်ဆေးသူတွေလာရောက်မဲ့ပေါ်ဝူဟန်မြို့ကံတွေကကြိုးစားကြပါတယ်။နိုင်ငံတကာစုံစမ်းစစ်ဆေးသူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ဟာတရုတ်နိုင်ငံကိုဒီလအတွင်းသွားရောက်မယ်လို့ WHO ကပြောထားပါတယ်။ဝူဟန်မြို့မှာရှိတဲ့ဟွာနန်းသင်္လယ်ဆောင်ဆီကနေကိုဗစ် -19 ရောဂါစပြီးကူးစက်ခဲ့တယ်ဆိုတာတွေ့ခဲ့ပြီးတနည်းကျော်အကြာမှာအခုလိုသွားရောက်စုံစမ်းစစ်ဆေးမဲ့အစီအစဉ်ဖြစ်လာတာပါ။ နိုင်ငံကကကျွမ်းကျင်သူ12ယောက်ကနေ15ယောက်ထိပါဝင်မဲ့အဖွဲ့ဦးဝင်ကိုသွားမယ်ဆိုတာအဲ့ဒီအဖွဲ့ကအဖွဲ့ဝင်တဦးနဲ့တန်တမန်တွေကိုကူကားပြီးရိုက်တာသတင်းဌာနရဲ့အစောပိုင်းသတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့ဒီအဖွဲ့ဟာလူနဲ့တရိတ်ဆန်တွေစီကနေတရုတ်သူတီတီတွေစုဆောင်ရယူထားတဲ့နမူနာတွေအပါအဝင်အထောက်အထားတွေကိုစမ်းသပ်လေ့လာကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရဲ့မူလစိမြစ်ကိုနိုင်ငံတကာကစုဆောင်စစ်ဆေးဖို့တောင်းဆိုတဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်တောက်ွက်ထားပြီးမြေ WHO ဦးဆောင်တဲ့စုဆောင်စစ်ဆေးမှုကိုလက်ခံမယ်လို့ပြောထားပါတယ်။ဒီစုံစမ်းစစ်ဆေးမှုကနေကိုရိုနာဗိုင်းရပ်စ်စတင်ကူးစက်တဲ့အရင်းအမြစ်နဲ့ပတ်သက်လို့ရှင်းလင်းသွားစေမယ်လို့မျှော်လင့်နေကြောင်းဝူဟန်မြို့ကံတွေကပြောပြီး WHO စုံစမ်းစစ်ဆေးမှုကိုကြိုဆိုကြတာဖြစ်ပါတယ
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 6833ညာဘိုင်းဒိုမီတာ32 kHz 6383ညာဆိုင်ရိုမီတာ57 kHz 5885ရို့ဖြင့်စနေတင်းငွေမှာဆိုင်လိုက်မီတာ190 kHz 1505ရို့ကနေထုတ်လွှင့်နေပါတယ်ရှင
်။တွားရှင်များရှင်ကျမစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးပါမယ်။အမေရိကန်ကာကွယ်ရေးအထုံးစိဆိုင်ရာဥပဒေမူကြမ်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဗီတိုအာဏာနဲ့ပယ်ချထားပေမဲ့ဒီဗီတိုနဲ့ကန့်ကွက်ချက်ကိုအမေရိကန်အထက်လွှတ်တော်ကပယ်ဖျက်လိုက်ပါတယ်။ Republican တို့ကြီးဆိုတဲ့အထက်လွှတ်တော်ကနေသမ္မတဒေါ်နယ်ထရန့်ရဲ့ဗီတိုကိုပယ်ဖျက်တာ၄နှစ်နီးပါးအတွင်းဒါပထမဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကပဲကာကွယ်ရေးအသုံးစရိတ်အမေရိကန်ဒေါ်လာ840ဘီလီယံရှိတဲ့ဥပဒေမူကြမ်းပေါ်မှာသမ္မတထရန့်ပယ်ချထားတာပါ။ရွေးကောက်ပွဲကာလအတွင်းသူရှုံးနိမ့်ခဲ့မှုအပေါ်မှာလူမှုကွန်ရက်နည်းပညာကုမ္ပဏီကြီးတွေကဗလိုက်မှုတွေရှိခဲ့တယ်ဆိုပြီးဒီကုမ္ပဏီတွေကိုကန့်သတ်ရေးဥပဒေကြမ်းထဲမှာထည့်သွင်းမှုသမ္မတထရန့်ကလိုလားခဲ့တာပါ။အမေရိကန်ပြည်တွင်းစစ်ကာလကတောင်ပိုင်းကွန်ဖက်ဒရိတ်စစ်ခေါင်းဆောင်တွေရဲ့အမည်ပေးထားတဲ့စစ်ခြေဆိုင်စခန်းတွေအမည်နာမပြောင်းလဲပေးဖို့အစီအစဉ်တွေဒီဥပဒေကြမ်းထဲထည့်သွင်းထားတာကိုလည်းသမ္မတဒေါ်နယ်ထရန့်ကကန့်ကွက်ခဲ့ပါတယ်ရှင်။အမေရိကန်နဲ့တရုတ်တို့နိုင်ငံဆက်ဆံရေးလမ်းတစ်ဖော်ဆောင်နိုင်တော့မယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကာလတွေတုန်းကနိုင်ငံဆက်ဆံရေးကြားမကြေလည်မှုတွေနဲ့တင်းမာမှုတွေရှိခဲ့ပေမဲ့လို့လမ်းကြောင်းပံပေါ်ပြန်ရောက်လာနေပြီလို့ဒီကနေ့စနေနေ့မှာတရုတ်နိုင်ငံသားရေးဝန်ကြီးကတရားဝင်ထုတ်ဖော်ပြောကြားလိုက်တာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံသားကုန်တယ်စီးပွားဆက်ဆံရေးတွေဟာကမ္ဘာကရောဂါ COVID-19 ဗိုင်းရပ်စ်ပိုးစတဲ့ဖြစ်ပွားလာမှုနောက်လူခွေချိုးဖောက်မှုအခြေအနေတွေကြားကုန်တယ်စီးပွားဖြတ်တောက်မှုတွေနဲ့တင်းမာမှုတွေပိုတိုးလာခဲ့တယ်လို့အမေရိကန်ပြည်ထောင်စုဘက်ကလည်းဒါဇင်နဲ့ချီတဲ့တရုတ်ကုမ္ပဏီတော်တော်များများကိုစီးရဲနဲ့ဆက်နွယ်တယ်ဆိုပြီးအနီးပြတ်စီးကျင်ညာခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝိုင်းဒီကရှင်းဝါသတင်းဌာနနဲ့မေးမြန်းခံမှာတော့တရုတ်တို့ဘက်မှထားတဲ့အမေရိကန်တို့ရဲ့လက်ရှိစီးပွားရေးမူဝါဒတွေဟာတနိုင်ငံကုန်တွယ်ဆက်ဆံရေးအကျိုးစီးပွားကိုထိခိုက်စေတယ်လို့ကမ္ဘာကိုလည်းကြီးမားတဲ့အန္တရာယ်တက်ရောက်မှုတွေရှိခဲ့ပါတယ်လို့ပြောဆိုပါတယ်။ဒါပေမဲ့လို့အခုဆိုရင်တော့နှစ်နိုင်ငံလုံးအတွက်မျှော်လင့်ချက်ပရင်းတစ်ကိုဖွင့်လှစ်နိုင်မယ့်အခွင့်အလမ်းပေါ်လာပြီလို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဝိုင်းယီကမျှော်လင့်ကြောင်းပြောပါတယ်။အမေရိကန်တို့ရဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနေနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်လက်ထက်၄နှစ်တာကာလအတွင်းတရုတ်နဲ့အမေရိကန်တို့ကြားတင်းမာခဲ့တဲ့ဆက်ဆံရေးကနေပြန်လည်ကောင်းမွန်တဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်တည်ဆောက်နိုင်မယ်လို့လည်းမျှော်လင့်နေကြတာဖြစ်ပါတယ်ရှင်။နီပေါ်နိုင်ငံရဲ့မြို့တော်ကတ်မန်ဒူမြို့မှာတော့ထောင်နဲ့ချီတဲ့ဆန္ဒပြတဲ့သူတွေဟာလမ်းမတွေပေါ်ထွက်ပြီးခိမဝင်နာတောင်တန်းဒေသကိုဟိန်းနူနိုင်ငံတော်ဖြစ်သတ်မှတ်ပေးဖို့စီးမင်းခံပရင်စနစ်ပြန်ပြီးတော့အသက်သွင်းပေးဖို့ကွန်မြူနီအစိုးရကိုဆန့်ကျင်ဆန္ဒပြနေကြပါတယ်။ရက်ချက်ထရီယာပရာဂျီတမ်ထရာပါတီနောက်ခံကနေအပေးထောက်ခံထားတဲ့ဒီဆန္ဒပြသူတွေဟာမြို့တော်ရဲ့လမ်းမတွေတခြားဘုံနေတီကျွေးကျော်တန်းတွေဟစ်အော်ပြီးတော့လက်ရှိအာဏာရပါတီကွန်မြူနီအစိုးရကိုချီတက်ဆန္ဒပြနေကြတာပါ။ဆန္ဒပြ
ये कंपनी सरकार ने दिखाएको नेपाली जनता आम जनताले थाहा पाइरहेको छ
ती बाउ मुने पार्टीमा ती बाउ पिसुरीले दुःख अच्छेतेरीको काइबे मफे शिनबे हाइमु टाइमीहा अकु सोय अच्छेतेरीले यिनसाई नेयारे दाजाउ दिलो प्योलै नेले नाइगानगु प्यानके टेनाइमु अट्वत सोय हेलु नाइगानोगु टीथाउ मिरो बये सनिकगु प्यान मिरो अत्त त्वेमो टाउ सोयारा फिटे लो सना प्यातुगा ब्यो दवारा बा ပြည်ရဲ့ဒီဇင်မာလာတို့ကလည်းဘေးစနစ်ကိုလိုလားသူတွေရဲ့လူမှုဆန္ဒပြတောင်းဆိုမှုတွေအလားတူဖြစ်ပွားခဲ့ပါသေးတယ်ရှင်။က ကမောရီးယားနိုင်ငံမှာတော့လောင်စာကြီးရေနံထုံးလုပ်မှုတွေကနေရလာတဲ့ဖန်တာငွေတွေနဲ့ပတ်သက်ပြီးပွင့်လင်းနေသောမှုရှိရှိနဲ့တရင်ချက်လက်တွေအတိအကျထုတ်ပြန်ပေးပါလို့ဖြတ်သိမ်းတဲ့အတိုက်ခံပါတီနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကကမောရီးယားဆိုရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီပေါင်း30ကျော်နောက်နေမှုတွေရှိခဲ့ပြီးတဲ့နောက်မှာရေနံထုံးလုပ်ရေးတွေတနင်္လာနေ့မှာစတင်တော့မယ်လို့ပြ ကိုမြန်မာဘာသာအခြေအနေကိုစနေပိုင်းကိုနိုင်ငံတကာသတင်းတွေကိုတင်ပြပေးပါမယ်။ Block A လို့တည်ကြတဲ့ခီလိုမီတာ3000ကျော်ရှည်လျတဲ့ခမာကန်ယူရန်တခြားဒေသထုတ်လုပ်ရေးတွေစတင်တော့မှဖြစ်ပါတယ်။မကြာခင်မှာဒီလိုရင်းနှီးထုတ်လုပ်ငန်းတွေစတင်တော့မယ့်အပေါ်မှာကမ္ဘောဒီးယားနိုင်ငံရဲ့အကျင့်ပြတ်လက်ရှိမှုတိုက်ဖြတ်ရေးလှုပ်ရှားမှုဖွဲ့တွေနဲ့ ဒီလုပ်ငန်းတွေနဲ့ပတ်သက်လို့ပွင့်လင်းနေတာမှုရှိဖို့နဲ့စနစ်တကျစီမံခန့်ခွဲရေးဆိုင်ရာလုပ်ငန်းတွေဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံတကာပွင့်လင်းနေတာမှုဆိုင်ရာအဖွဲ့ဒါရိုက်တာပတ်ပရစီကကမ္ဘောဒီးယားအနေနဲ့စိုက်ပျိုးရေးခီးသွားလုပ်ငန်းတွေတခြားလုပ်ငန်းတွေကရရှိမယ်နိုင်ငံဘဏ္ဍာငွေအပြင်ဒီရင်းနှီးလုပ်ငန်းဟာလည်းတိုင်းပြည်ရ အခြေခံအစအဦးတွေတိဆောက်ဖို့ကိုလည်းသူကတိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအကျဉ်းပြတ်လက်စားခြားစားမှုတွေရှိခဲ့တဲ့အတွက်အကျဉ်းပြတ်ခြားစားမှုတိုက်ချက်ရေးအဖွဲ့တော်တော်များများကတော့စိုးရိမ်တကြီးစောင့်ကြည့်နေကြပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2022ခုနှစ်ဇန်နဝါရီလ၂ရက်နေ့စနေညရဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခန်းစာတွေကိုစတိုက်တင်ဆက်ပေးပါမယ်ရှင်။ဒေါက်တာအောင်မွေးညူဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကနေဖက်ဒရယ်ပြည်တော်စုတိဆောက်ရေးကိစ္စအပါအဝင်အမျိုးသားညီညွတ်ရေးဆိုရအဖွဲ့အစည်းနိုင်ဖို့တိုင်းသားနိုင်ငံရေးပါတီတွေနဲ့ဆွေးဆုံဆွေးနွေးသွားဖို့ဆုံးဖြတ်ခဲ့ပြီးမနေ့ကကချင်နိုင်ငံရေးပါတီတွေနဲ့မြကြီးနားမြို့
အန်ဒီယုံချုပ်မှာပထမဆုံးဆွေးဆုံခဲ့တာပါမနေ့ကဇန်နဝါရီလ၁ရက်နေ့တောက်တာအောင်မိုးညိုဦးဆောင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်ဒီပါတီနဲ့ဆွေးဆုံမှုမှာတော့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌတောက်တာမနန်သူကြာကအခုလိုပြောပါတယ်ဖက်ဒရယ်စွာရဒီကိုပဲကြတာကိုတဲ့အမျိုးသားတပ်ခုရဲ့ပြေဝါမခကြပေး ပဲကြားသားတဲ့ဒီပဲဟုတ်ချူရဲ့ဓာတ်တို့ခုရရှိတဲ့ဟာကိုအခြေခံကြည့်တာပေါ့လေဟုတ်သလိုရှိနေတဲ့ရာဇပင်ကလည်းဆက်လက်ကျင်းပနေတဲ့အချိန်မှာဒါတို့ဖြစ်သူစူစာလေးနဲ့ဖြစ်သူစူစာတို့မှဆက်တဲ့မှုကိုကောင်းမွန်ဆက်လက်ချမှတ်သွားဖို့ကျွန်တော်တို့လားပဲဆိုရဟာပြောပြတာ
အန်ဒီပါတီကနေဖော်ဆောင်မဲ့အမျိုးသားညီညွတ်ရေးဆိုးရဖွဲ့စည်းမဲ့ပေါ်တိချာတာဝန်ခွဲဝေရေးကိစ္စကိုလည်းတင်ပြဆွေးနွေးခဲ့တယ်လို့ဒေါက်တာမနန်စုကြာကအခုလိုဆက်ပြောပါတယ်
အိုးအုပ်ဒီပြာနာနဲ့အချို့မအနာကတော့အာနာရှိခြင်းမရညိတာအဲချက်ရဲပဲလို့လုပ်ရမယ်ဟာဒီဖြစ်တယ်ဒါကြောင့်မို့ဒီပြည်နယ်မှာအစိုးရဝန်ကြီးချုပ်နဲ့သို့တော်ဥက္ကဋ္ဌတော့တိချာပါတီတွေဖြစ်တင်တယ်လို့ပါတီတကူတွေကမဖြစ်သင့်ဘူးလို့ဒါလည်းဆက်ပြီးကြည်ပေးဖို့ဆိုပြီးကြိုးတင်ပြပါတယ်
ဒီဆွေးနွေးပွဲမှာပါဝင်ခဲ့သူတခြားသူဖြစ်တဲ့ဒီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူလေးပါတီဥက္ကဋ္ဌဦးချိန်မင်းကလည်းဒီတွင်ငင်းချမ်းရေးရရှိရေးကိစ္စရပ်တွေကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ
်အမျိုးသားပြန်လည်တင်မြတ်ရေးငင်းချမ်းရေးဖြစ်ပေါ်လာနိုင်ဖို့အတွက်ကျူပန်းဆောင်ရွက်ပြီးဖို့တင်ပြတယ်ဒီလိုနိုင်ငံမှာလက်ရှိလိုအပ်နေတဲ့အရက်သက်ဖြစ်တဲ့သက်တမ်းရေးတွေကိုကောင်းမွန်တိုးတက်အောင်တွန်းမြင့်ပေးဖို့တိုင်းဒေသနဲ့ကန်ပညာဤဦးရနေတာတွေ့ဆုံလာလို့တိုင်းဒါနိုင်ငံရေးပါတီများနဲ့တွေ့ဆုံလာလို့တိုင်းဒါသက်တမ်းရာဖွဲ့စည်းတည်တည်ကောင်းဆောင်များနဲ့တွေ့ဆုံဆွေးနွေးလာလို့သူတို့ရှိရင်ဒီမိုကရေစီပြည်တော်စုတည်ဆောက်ရေးမှာလည်းဒါအထောက်အကူဖြစ်ပြီးဒါလေးကိုကျွန်တော်တို့ထူးခြားဆောင်ရွက်ပေးပါဆိုတဲ့အချက်ကျွန်တော်တို့တင်တယ်ဆွေးနွေးတယ
်ဒါအပြင်ဓာတ်လူခွေးရေးဆိုတဲ့နေရာမှာတိုင်းဒါရှိမျိုးတာခြေခံနဲ့တိုင်းပြည်မဟုတ်ပဲလက်ရှိတည်ရှိနေတဲ့တိုင်းဒါအားလုံးဓာတ်လူခွေးရေးရဖို့ဆောင်ရွက်ရေးကိစ္စကိုလည်းဆွေးနွေးတင်ပြခဲ့တယ်လို့သူကဆိုပါတယ်ဆိုင်သားတွေရဲ့စင်ပြဆွေးနွေးမှုအပေါ် NLD ဘဟုကိုဆက်လက်စင်ပြသွားမယ်လို့ NLD ဖွဲ့ခေါင်းဆောင်တောက်သားအောင်မိုးညွန်ကပြောဆိုခဲ့ကြောင်းဥရှိမင်းကဆိုပါတယ် မနေ့ကသိဆုံးပွဲကိုကချင်ပြည်နယ်မြကျင်းနားမြို့ရှိNLD ပါတီရုံချုပ်မှာကျင်းပပြုလုပ်ခဲ့ပြီးရွေးကောက်ပွဲနိုင်ရတိုင်းသားပါတီ၃ခုဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ၊ဒီစုမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီLNDP၊ဒီမိုကရေစီပါတီတဲ့ကချင်NDP၊ကေကုဆလဲတွေနဲ့တောက်တာအောင်မွေးညိုဦးဆောင်တဲ့မျိုးရာဒီမိုကရေစီဖွဲ့ချုပ်NLD ဒီကဘွဲမှာအများစုနဲ့အနိုင်ရရှိထားတဲ့အန်အေဒီမျိုးရာဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးတွက်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းလူဝင်ပါရမှာကန့်လန့်လာပြီးနောက်ပိုင်းအခုလိုသွေးဆုံဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပါတယ်ကျွန်တော်နိုင်ကုန်းနဲ့
ဗီယူအင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီယူအေကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေတာချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆခဲ့တွေကိုရင်ဖွင့်စာရေးကြတဲ့ဆိုတော့ကျမတို့ဗီယူအေကိုစာရေးသား family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်။ကိုဗစ်ကပ်ပေးကာလမလေးစားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်ကိုဒီဇင်ဘာလ30ရက်နေ့ကနေရပြန်ပို့ရမှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေနဲ့ထိတ်တဲစခန်းကမြန်မာ90ကျော်ပတ်ဝန်းနဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမကမအေးမှာပါ။ကိုဗစ်ကပ်ရောဂါကာလမလေးစားနိုင်ငံမှာတောင့်တနေသူတွေနဲ့ထိတ်တဲခံစားရသူမြန်မာနိုင်ငံသားတွေကိုတန်ယုံအစီအစဉ်နဲ့နေရပြန်ပို့နေရမှာနောက်ထပ်အယောက်190ကျော်နေရပြန်ပို့ခဲ့တာပါ။ဒီဇင်ဘာလကုန်ရက်ကပြန်ခွင့်ရသူတွေထဲမှာတော့အထောက်ထားမဲ့တွေနဲ့လူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိတ်သိမ်းခံထားရသူတွေလည်းပါဝင်ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ
်။ဒီ relief flight body အချိန်ကြီးစတော့ခီးစင်မှာအားလုံးမြန်မာနိုင်ငံသား190ပေါင်ဝန်းကျင်ပါဝင်ပါတယ်။အဲ190ပေါင်ဝန်းကျင်မှာဆိုလို့ရှိရင်တော့ကျန်းမာရေးမကောင်းဖြစ်နေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား35ယောက်ပါဝင်တယ်။ဒါပြီးအကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖန်စီထိန်လေးကန်ဒီမှာဖန်စီခံရတဲ့ဇီယာနေပြောပြန်ဝင်ရတဲ့လူ16ယောက်တည်းပါသွားပါတယ်ဒီအချိန်နဲ့ဆိုရင်ဒါဆိုတရားမဝင်ပြန်တဲ့လူတွေကကျမ်းမရင်မကောင်းတဲ့လူတွေကံပို့တာဒုတိယအချိန်ဖြစ်ပါတယ်ပထမအချိန်ကလူ100ကျော်ပြန်သွားပြီးပါပြီဒါအပြည့်အချိန်ဆွတ်ပို့နေတာပါဒီမြန်မာနိုင်ငံရဲ့ကျွန်တော်တို့ဒီမလေးရှားနိုင်ငံအင်မီဂရေးရှင်းနဲ့တစ်ဖက်ညီနိုင်ပြီးပြန်ပို့ခြင်းဖြစ်ပါတယ်
သူတို့တွေဟာထိုင်းမလေးနယ်စပ်ကနေဖိုးဝင်လာကြသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလအော်ပရာစီစစ်ဆင်ရေးတွေနဲ့ဖမ်းဆီးခံထားရသူတွေဖြစ်ပါတယ်။အကျဉ်းစခန်းကနေနေရပြန်သူတွေနဲ့အထောက်ထားမဲ့မြန်မာတွေကိုတော့မလေးရှားနိုင်ငံကမြန်မာပြည်ထိုင်တာအဖွဲ့အစည်းတွေနဲ့စေတနာရှင်တွေကအစားအသောက်နဲ့အဝတ်အစားတွေအနွေးတွေတွေလူနာတင်နဲ့တွန်းလဲတွေကိုလှူဒန်းပေးခဲ့ပါတယ်။ကပ်ရောဂါကာလထိတ်သိရေးစခန်း73ခုကမြန်မာတထောင်ကျော်ကိုနိုဝင်ဘာလထဲမှာနေရပြန်ပို့ခဲ့ပြီးနောက်ထပ်လည်းဒီဇင်ဘာလထဲမှာလွတ်ရပ်စေသူတွေကိုပြန်လွတ်ပေးနေတာပါခမန်းကျင်းမြန်မာနိုင်ငံသား9သိန်းခွဲလောက်လွတ်လွတ်ကန်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ယုံမှစာရင်းပေးသွင်းထားသူတောင်းကြော်ရှိနေပါတယ်ဒီလူတွေကိုကယ်ဆယ်ရေးလေယာဉ်တွေနဲ့ကျန်းမာရေးမကောင်းသူတွေကိုဦးစားပေးပြီးနေရပြန်ဖို့ပေးနေတာပါကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ3,000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရပြန်နေကြတာလည်းဖြစ်ပါတယ်။ကျမမအေးမှ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီမှာကတော့ဇာနီပါ။ဒီကြိုတင်ဆက်ပေးမှာကတော့ကချင်ပြည်နယ်ကရိုးရာနေလန်းနဲ့လူမှုရေးကြေညာမျှတမှုတွေကိုရှာဖွေနေတဲ့အမျိုးသမီးတွေအကြောင်းဖြစ်ပါတယ်။က ကချင်မျိုးသမီးတွေဟာအိမ်အောင်ရေးဖောက်ပြန်မှုတွေလင်းမယားကွာရှင်းပြက်ဆဲတာတွေနဲ့မိမိနဲ့ရတဲ့ရင်သွေးကိုတာဝန်မယူလိုတာတွေစတဲ့လူမှုရေးကိစ္စတွေကိုတရားဥပဒေနည်းလမ်းနဲ့ဖြေရှင်းတာထက်ရိုးရာလူကြီးတွေရဲ့ဆုံးဖြတ်ချက်ကိုရယူပြီးဖြေရှင်းကြပါတယ်။ဒါပေမဲ့ဒီလိုနည်းလမ်းနဲ့ဖြေရှင်းတာကအမျိုးသမီးတွေအတွက်တကယ်ကိုမျှတဲ့နည်းလမ်းဖြစ်သလားဆိုတာကတော့မေးခွန်းထုတ်စရာပါပဲ။ဒီဆောင်မကိုတော့မြကြီးနားသတင်းချန်နယ်ကလင်းထောက်အစတာကဆက်လက်တို့ပြပေးသွားမှာပါ။
ဘယ်စားဖောက်ပြန်တော့ပြီးတော့လည်းအင်ကောင်သူတို့ပဲဆိုင်ပါဆိုင်ရချည်ရဆိုမှငါတောင်းပြီးတော့တေခဲတဲ့အင်ကောင်ကိုမပေါင်းချင်ဘူးဆိုတဲ့စကားသူတို့ခွန်းနေပဲဒီအမျိုးသမီးတွေကိုသူတို့စွန့်ပစ်တယ်ဆိုမှကချင်ရိုးရာအရအဲ့တိတ်နေချေချော်တော့ဘလောက်နဲ့ကတော့ဒီအမျိုးသမီးတွေရဲ့သူတို့ရဲ့ဖြစ်တည်မှုဒီအပြိုစင်ဆိုတဲ့ဖြစ်တည်မှုကရနိုင်မှုလေနော်
25နှစ်အရွယ်ကလေးတယောက်မြင့်ခင်မွန်းကြတာဖြစ်ပါတယ်။သူမအမျိုးသားရဲ့တစ်ဖက်သက်ပွားရှင်ခြင်းကိုခံလိုက်ရတဲ့အကြောင်းကိုပြောပြခဲ့တာပါ။ပွားရှင်ဖို့အတွက်ဖြစ်အားပေးခံရပြီးကချင်ရိုးရအရအရက်စာချုပ်နဲ့ပွားရှင်ပေးလိုက်ရတာဖြစ်ပါတယ်။အဲ့လိုပွားရှင်ပေးချိန်မှာလဲသူမရဲ့အခွင့်အရေးနဲ့သဘောထားကိုလည်းဘာတစ်ခုမှထုတ်ဖော်ပြောဆိုခွင့်မရခဲ့ပါဘူး။တကယ်တော့သူတို့လင်မယားဟာအချင်းချင်းချိန်ကြိုက်ပြီးသူမကို2015ခုနှစ်မှာလာရောက်တင်တောင်းကလက်ထပ်ခဲ့တာဖြစ်ပါတယ်။မင်းကတော့တုံးတဲ့အကြာမှာအပြောင်းလဲကြီးပြောင်းလဲတာကိုသူမမျက်ဝါးထင်ထင်ပြင်မြင်လိုက်ပါတယ်။2019ခုနှစ်တော့သူမမိဘတွေအိမ်လာတဲ့အချိန်နဲ့မှန်ကိုတိပါသူမကိုအိမ်ပြန်ခေါ်ခဲ့ပါတယ်
။အဲနောက်ဆုံးတော့ကိုကိုကိုချစ်တဲ့စိတ်နဲ့သူမတို့ယုံထွက်နိုင်ခဲ့ရပေါ့နော်။ယုံထွက်နိုင်ခဲ့တဲ့သို့တော်လည်းပဲသူမလိုမျိုးသဘောတရားတိုက်ဆိုင်တဲ့အမှုတွေရိုးရာအရာဖြစ်ရှင်းလာတဲ့အခါမှာဘဝတစ်ခုယဉ်ပြီးမှကလေးတော်မွေးပြီးမှတော့ယောက်ျားကမပေါင်းရှင်တော့ပါဘူးဆိုတဲ့အခြေအနေမှာကချင်ရိုးရအညာကတော့တိတ်မစင်နဲ့ပြီးတယ်ပေါ့နော်ဒါကအမျိုးသမီးတယောက်ရဲ့ဘဝကိုဘလောက်ထိတောင်မှအဲသူ့ရဲ့သဘောထားပေါ့နော်ဆန္ဒတွေကလေးမထားဘူးဆိုတဲ့ရှုထောင့်တွေရှိတယ်ပေါ့နော်ကျွန်တော်တို့ကချင်ရိုးရမှာအဲ့လိုမျိုးတွေရှိတယ်အမျိုးသားပတ်ပန် highlight လုပ်တယ်ပေါ့နော်
ရိုးရာရာတိန့်30ကျော်ပေးกว่าတယ်ဆိုပေမဲ့အဲ့ဒီရိုကျေးလဲသူမအပြည့်အဝမရပါဘူးဒီလိုရိုကျေးပေးဖို့ကိုလည်းအကျွေးတောင်းတယ်လို့တောင်းလို့မရဘူးလို့ဆိုကအမျိုးမျိုးအချိန်ဆွဲခဲ့တာပါမမွန်းကြာရာလို့လင်းများกว่าရှင်တဲ့ကိစ္စမှမဟုတ်ပါဘူးအကြံပေးခံရတဲ့အမျိုးသမီးတွေရဲ့ကိစ္စကိုလည်းရိုးရာအရာဖြစ်ရှင်းတဲ့အချိန်အမျိုးသမီးတွေအတွက်တရားမျှတမှုမရှိဘဲညံ့မှုရှိနေတယ်လို့အမျိုးသမီးအရေးကိုညီပေးနေသူတွေကဆိုပါတယ်အမျိုးသမီးအခွင့်အရေးကိုအခမဲ့အကူအညီပေးသူအထက်တန်းရှေ့နေသောစာလီထွေက
ဟိုပါဇက်ကိစ္စတာကိုဆန်လီတီလောက်နဲ့ပြီးလိုက်တာတော့အဲ့လိုမျိုးတွေပေါ့ရိုးရနေလीအဲ့လိုမျိုးတွေရှိရဲတချို့ကျတော့ဒီအစမ်းဖတ်ခံရတယ်ဆိုတဲ့ဟာကအမျိုးသမီးတွေကိုပေါ့နော်ဘိုက်ကြီးအောင်လှုပ်လိုက်ရမယူဘူးပေါ့နော်မယူတဲ့ချိန်မှာမယူတဲ့ချိန်မှာပေါ့နော်ဒါကဆစ်တော့မလားအစမပေါ့ဆက်ဆံလေး3 5 3လောက်နဲ့ပြီးလိုက်တာလည်းရှိရပေါ့နော်ဒီအမျိုးသမီးတွေအတွက်တရားမျှတမှုမရှိပေါ့နော်သူတို့ထိခိုက်နေတာတော့ရှိတယ်ဘယ်လိုကြောင့်လဲအဲကုစားမှုမရှိပေါ့နော်ဒါကြောင့်ဒီရိုးရာကိုဒီအမျိုးသမီးတွေပို့ပြအားကိုးယုံကြည်လာအောင်ငါတော့ဒီအမျိုးသမီးတွေပို့ပြတန်ဖိုးထားတင်တယ်လို့မြင်တယ်ပေါ့နော်
ကချင်ရိုးရာအရာပြဿနာတွေကိုဖြေရှင်းကြတဲ့အခါအဆင်တစ်ခုရှိပါတယ်ပထမအဆင့်မှဆိုရင်ရဲရွာတစ်ခုမှလူအများယုံကြည်အားကိုးသူတွေကိုရိုးရာလူကြီးအဖြစ်သတ်မှတ်ပြီးလူမှုရေးပြဿနာပါဝင်ကိစ္စဝဝကိုသူတို့ရဲ့အဆုံးအဖြတ်ခံယူကြတာဖြစ်ပါတယ်အဲ့ဒီကနေမဆုံးဖြတ်နိုင်မှဒုတိယသစ်အနေနဲ့ကချင်ရိုးရာစာပေရင်ကျင်းမှုအဖွဲ့ချုပ်ကိုရောက်ရှိလာပြီးဆက်လက်ဖြေရှင်းပေးကြတာဖြစ်ပါတယ်ရိုးရာအရာလာရောက်ဖြေရှင်းတဲ့အမှုတွေမှာကိုဝင်ရပြီးမှတာဝန်မယူချင်လို့ရိုကျေးပေးတာပွဲကွာပြီးနောက်ပိုင်းမွေးလာတဲ့ကလေးကိုတာဝန်မယူတာလူတိမ်မှုရိုကျေးပေးတာစတဲ့လူမှုရေးနဲ့သက်ဆိုင်တဲ့အမှုတွေများပြားတယ်လို့ဆိုပါတယ်။ဒီနဲ့အတွင်းရဲရွာကမဖြေရှင်းနိုင်လို့ထွက်ချုပ်ကိုရောက်ရှိလာတဲ့အမှုပေါင်း20မှုရှိတယ်လို့သိရပါတယ်။ရိုးရာရဖြေရှင်းပေးတာကကချင်ရိုးရာတလဲထုံးသားမှာပြဋ္ဌာန်းထားပြီးတရားဝင်ဖြစ်က1964ခုနှစ်ကနေစတင်ခဲ့တာဖြစ်တယ်လို့ကချင်ရိုးရာစာပေရင်ကျင်းမှုအဖွဲ့ချုပ်တရားရေးကော်မတီတရားရေးအဖွဲ့ကအသွင်ရေးမှုဦးစကလာရင်ကပြောပါတယ်တကယ့်ရိုးရာအရာဖြေရှင်းနည်းမှာတော့အနစ်နာသူရဲ့အဆုံးဖြတ်ချက်ကိုသာဦးစားပေးအလေးထားဆုံးဖြတ်ပေးတာဖြစ်တယ်လို့လည်းသူကဆိုပါတယ်လင်မယားကွာရှင်ရမှာလည်းဖောက်ပြန်ခံရသူဖြစ်ခဲ့ရင်သူ့ရဲ့ဆုံးဖြတ်ချက်ကိုအလေးထားတယ်လို့ပြောပါတယ်သူက
တို့ဘဝအတွက်ပူပူမြင်းမှဒုက္ခမျိုးမျိုးပြန်ကြုံတို့ရောက်ကြရဲ့နိုင်ထစင်းမှုဒီဖြစ်နေတော်ရင်စိတ်ဒုက္ခကာကင်းကြီးဒီအတွက်စိတ်ဒုက္ခရောက်မဲ့အဖြစ်မျိုးဆိုရင်တော့မိမိကြီးဘကဆုံးဖြတ်ချက်ချပြီးမှ꽈တဲ့ဟာတွေကြတော့မိမကို꽈ပြီးစဉ်ပါပါပါပါပေးရတယ်ဘယ်လိုမလို့ငါတို့ဘာတို့ပေးရလဲခင်ဗျာဒီကိုပြောရမယ်ပေးရမယ်ညနာမှဖြစ်တဲ့ဒီဟာကိုပေးရမယ်ကာကင်းကြီးဒီအတွက်ခုခုပေါ့ကောအင်းချမ်းရေပေါ့ရှိလဲရှိတယ်ပေါ့ရှိဘူးဆိုရင်လည်းကျွန်တော်ပေးရမယ်ဆိုရဟာဒီကတော့ကျွန်တော်တာကင်းကြီးကိုတာဝန်ယူတာဝန်ခံမတော့သူတို့ဒီအဖေဖြစ်သူတို့တော့အဝင်ဆိုင်တာတော့ရှိတာပေါ့
တရားဥပဒေနည်းအရသွားရင်အချိန်နဲ့ငွေကြေးကုန်ကြမှုတွေရှိပြီးရိုးရအရဆိုရင်တော့တထိုင်သိန်းနဲ့ကျူးလွန်သူရောလက်နာသူရောနှစ်ဖက်စလုံးကယုံကြည်အားကိုးရတဲ့နေရာကိုခေါ်လာခိုင်းပြီးတော့စစ်ဆက်ညှိနှိုင်းတာဖြစ်တာကြောင့်အချိန်ကုန်ငွေကုန်တက်တာတဲ့အတွက်ရိုးရနည်းကိုရွေးကြတာဖြစ်တယ်လို့ဆိုပါတယ်မွန်းကြတာတော့အမှုမှဆိုရင်တို့မအမျိုးသားကရှိနေဖြစ်ပေမဲ့ရိုးရနည်းလမ်းကိုပဲတုံးပြီးရိုးကြေးပေးတဲ့ကွာရှင်းနည်းနဲ့ကွာရှင်းတာဖြစ်ပါတယ်ရိုးရနဲ့ဖြည့်ရှင်းတဲ့အချိန်မှာခံရတဲ့သူဖက်ကနေမမမမပြောပေးတဲ့လူရှိရင်တော့အချင်းရိုးရရဖြည့်ရှင်းတာကကောင်းတဲ့ဟာရီလေးရှိပြီးတချို့သူတွေအတွက်တနည်းတဖုံအဆိုးသေးကအကောင်ဖြစ်သွားတာရှိတယ်လို့တတန်ရှိနေသောစာလီထွေကပြောပါတယ်။ဒါပေမဲ့လက်တွေ့မှာတော့ရိုးရဖြည့်ရှင်းနေတွေကနိနာသူဖက်ကိုမရက်တီပဲရိုးရလူကြီးရဲ့တမာတမတ်ကြမှုအပေါ်မူတည်ကနိနာတစ်ထပ်ပိုနိနာရသူတွေလည်းရှိနေတာပါ။သောစာလီထွေက
မတရားဘယ်လိုပဲကိုကိုဖတ်မမတရားခံနေရရင်ဒါမှကိုရဲ့ရိုးရာကိုပေါ့နော်အမျက်နိုးကြတယ်လီးစားကြတယ်ပေါ့နော်အဲ့ဒီဖြစ်ချိန်ကြီးကအဲ့ချိန်ကျတော့ဟိုမဘင်းလူတွေကလည်း awareness မဖြစ်ဘူးပေါ့နော်ဒီခံရတဲ့လူတွေကလည်း awareness မဖြစ်ဘူး awareness မဖြစ်တဲ့ချိန်ကျတော့ရိုးရာနဲ့ကုစားတာကိုဒီလူပုပ်ကိုအကြောက်လို့ပဲဖြစ်ဖြစ်ပေါ့နော်ကိုရဲ့ဒီတခုခုပေါ့နော်ဆိုရင်တော့ကဘယ်လိုမှကိုယ့်ရဲ့လုံခြုံရေးရပဲဖြစ်ဖြစ်ကိုယ့်ရဲ့ဂုဏ်သိက္ခာရပဲဖြစ်ဖြစ်ရိုးရာကိုပေါ့နော်ဒီလိုမျိုးဘယ်လိုမှလည်းလက်ခံလိုက်ရတာလည်းအများကြီးရှိတယ်။အဲဒီကရိုးရာလူကြီးတွေအကောင်လုံးပေါ့နော်အကောင်လုံးကလည်းဒီအဲကျူးလွန်တဲ့လူပေါ့နော်ကျူးလွန်တဲ့လူဖက်ပါသွားရရှိတယ်ပေါ့နော်အဲဒါပေါ့
ဒါပေမဲ့လည်းနိနာသူအမျိုးသမီးတွေဟာတရားဥပဒေအရတရားရင်ဆိုင်ရင်းအစုံပြတ်ခံယူဖို့အခက်အခဲအသာစီးများစွာရှိနေတယ်လို့ရိုးရရဖြည့်ရှင်းတန်တော့လည်းမကျေနပ်ပေမဲ့ပြဿနာကိုအဆုံးသတ်လိုက်ရပါတယ်သောစာလီထွေကပဲ
ရိုးရနဲ့ကတော့အခုစားမှုကတော့ကျမတို့လှုပ်ဖို့ကြတော့မလှုပ်ဖို့ပြောတာမဟုတ်ဒါမဲ့အများကြီးကျမတို့ပြုတင်ယူရအောင်ပါပေါ့နောက်ရကျအတိတ်လှုပ်တာတို့ဒီခင်းနေအင်းဒီပေါ့နော်ပြုတင်ကြောင်းလေးတာတို့ဥဒီဆိုလည်းလိုပဲကြောင်းလေးနေရတယ်เนาะရိုးရကိုကြောင်းလေးခိုင်းတာတော့မဟုတ်ဘူးဒါမဲ့ကုစားမှုကိုကြောင်းလေးခိုင်းတာပေါ့နော်ဒါလည်းမျိုးတဲ့အများကြီးလှုပ်ရမှာဖြစ်တယ်ဒါကြောင့်ဥဒီနဲ့ညီပဲကုစားတာကတော့အခုလက်ရှိမှာပေါ့နော်အကောင်းဆုံးဖြစ်နေပါတယ်ဟုတ
်မမွန်ကြတာကတော့ရိုးကျေးယူပြီးအိမ်ထောင်ပြုခွဲတာကိုမလို့ချင်ခဲ့ပေမဲ့သူမရဲ့အိမ်ထောင်ရေးကိုရိုးကျေးအနေငယ်နဲ့အဆုံးသတ်လိုက်ရပါပြီ
အမျိုးသမီးတွေရိုးရခင်ရဖြစ်ချင်းလာတဲ့အခါမှာပေါ့နော်အမျိုးသမီးတွေမနစ်နိုင်ရအောင်ဒီရိုးရမှာဒီအမျိုးသမီးတွေအနေနဲ့အခုမြန်မာနိုင်ငံမှာရှိတဲ့မြန်မာအမျိုးသမီးတွေနဲ့ကိုက်ညီတဲ့အင်ညာတွေပေါ့နော်ကျမတို့ဒီအမျိုးသမီးအဖွဲ့အစည်းတွေစုပေါင်းပြီးတော့ဒီတင်ထားတဲ့ဥပဒေတွေလည်းရှိတယ်ပေါ့နော်ဒါကိုရိုးရအဖွဲ့တွေရောဒါကိုလေးစားပြီးတော့အတိမတ်ပြုတ်ပြီးတာတွေကိုရိုးရအရဖြည့်ရှင်းတဲ့အခါမှာလက်တွေ့အသုံးပြုနိုင်ဖို့လိုတယ်ပေါ့အဲ့ဒီလိုအသုံးပြုလာမှပဲတကယ်ပဲဒီအမျိုးသမီးတွေရဲ့အရေးကိစ္စတွေမှာအောင်မြင်နိုင်မလို့ထင်တယ်ပေါ့နော်သူတို့ရဲ့ရှေ့ရိုးဆွဲဒီဥပဒေတွေကတော့ကြောင်းလဲတင့်နဲ့ကြောင်းလဲဒီမှာသင်ဆွဲရတော့မယ်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြင်းချင်းသတင်းစာနယ်ကလင်းတော့ဖက်စတာဒုအတန်ကအေးအောင်ဇာနီနဲ့ဒိုင်အန်ဂျိမ်းတို့ဖြစ်ပါတယ်။ဒုအတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တာဝန်နဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ တို့တန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုကြားရပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။မင်္ဂလာနေ့ဖြစ်ပါရှင်။ယောဂဗျာဆက်ဆိုးကြီးနဲ့ကြုံရရတဲ့2020ခုနှစ်ကိုတော့လွန်မြောက်လာပါပြီ။ဖြစ်တဲ့ကအချိန်လေးစစ်တွေအချိန်လေးကောင်းတွေကိုယူဆောင်လာမှာပါလား။ညလုံးချက်တင်နဲ့စောင့်ကြည့်ရမှာဖြစ်ပါလေကျမဤတန်စမရှင
်ကေယောဟကြုံရတဲ့2020ပြည့်နှစ်မှာအရွယ်ရောက်စ Music C Generation C လူငယ်တွေအတွက်အခက်အခဲမျိုးစုံကြုံရပါတယ် Music C မတိုင်ခင် Music ဖြစ်တဲ့ Generation Y ဒါမှမဟုတ်လဲ Millennial လို့ခေါ်တဲ့1990ပြည့်နှစ်တွေနဲ့2000ပြည့်နှစ်တွေကြားမှာမျိုးရည်တွေတုန်းကတော့2008-2009ကမ္ဘာစီးပွားရေးပြက္ခနဲ့ကြုံခဲ့ရတာကြောင့်ပညာရေးနဲ့အလုပ်ကံအခွင့်အလမ်းတွေကိုထိခိုက်ခဲ့ရပါတယ်အဲ့တော့ငါထပ်ပို့ပြီးတော့ဆိုးတဲ့အခြေအနေကိုကေယောဂါကြောင့်ချန်ဂျီလူငယ်တွေကြွားမှာကိုစိုးရိမ်နေကြပြီးတော့ကေယောဂါကြောင့်ရတဲ့စိတ်ပီစီမှုကချန်ဂျီလူငယ်တွေအပေါ်မှာရေရှည်တက်ရောက်မှုရှိမှာကိုစိုးရိမ်နေကြပါတယ်။ရှောင်းဖန်းဟာမကြသေးခင်ကမှတရုတ်နိုင်ငံဝူဟန်မြို့ကတက်သူတစ်ခုကနေပြီးတော့အကပညာနဲ့ပွဲရထားတာဖြစ်ပါတယ်။ကိုဗစ်ကေယောဂါစတင်ခဲ့တဲ့ဝူဟန်မြို့ဟာအထူးသဖြင့် 2020 ရဲ့ပထမ၄လမှာအတော်ထိခိုက်မှုတွေများခဲ့တဲ့အကြောင်းဝူဟန်မြို့ကတွေကပြောပါလေ။ဝူဟန်မြို့မှာ86ရက်ကြာအသွာလာကန့်သတ်ချက်တွေလော့ကဒေါင်းရုတ်တရက်ချခဲ့တာကြောင့်ဇန်နဝါရီလ23ရက်နေ့နောက်ပိုင်းမှာဝူဟန်မြို့ဟာတရုတ်ပြည်ကတခြားမြို့တွေနဲ့လုံးဝအဆက်အသွယ်ဖြတ်ခဲ့ရပါလေ။တခြားနိုင်ငံတွေမှာအသွာလာကန့်သတ်ချက်အမိန့်မချခင်အချိန်မှာကတည်းကဝူဟန်မြို့ကလော့ကဒေါင်းချခံရတာဖြစ်ပါလေ
။2021 的时候我希望我的工作可以更加顺。
2021မှာကျွန်တော်အလုပ်ကအဆင်ပြေပြီးအတွေ့အကြုံနဲ့ပတ်စံတွေပိုရဖို့မျှော်လင့်ပါတယ်။2021က2020လောက်တော့အပိုမဆိုးနိုင်ဘူးမလား။ပိုကောင်းတာတွေဖြစ်လာမှာပါ။အိမ်ဝယ်ဖို့ပတ်စံပိုချနိုင်မယ်လို့မျှော်လင့်ပါတယ်။2020ပြည်နှစ်ကကျွန်တော်အတွက်ကောင်းတဲ့နှစ်လားဆိုးတဲ့နှစ်လားဆိုတာပြောရခက်ပေမဲ့ဘယ်တော့မှမေးလို့မရတဲ့နှစ်တစ်နှစ်ဖြစ်မှာတော့သိချပါတယ်။ကယောပါကြောင်းကျွန်တော်ကြောင်းစင်ပွဲလဲမကျင်းပပြစ်ပဲအွန်လိုင်းကနေပဲပွဲယူခဲ့ရပါတယ်။ဒါကြောင့်ကျွန်တော်ចောင်းနေဘက်တွေကိုတေချာနှုတ်ဆက်ခွင့်မရခဲ့ပါဘူး။ဒါကကျွန်တော်တို့ရဲ့စိတ်မကောင်းစရာကိစ္စတစ်ခုဖြစ်ပါတယ်။ပြည်သူတွေချင်းချင်းခိုက်ရံမဖြစ်ပွားပဲချင်းချင်းမြေတားနဲ့ငင်းငင်းကြဲကြဲနေတဲ့နယ်လို့ထင်ပါတယ်။အားလုံးတူတူကြုံနေရတဲ့ကတ်ရောပါကိုဖြေရှင်းနိုင်ဖို့အားလုံးတိုင်တိုင်မင်မင်လှုပ်ဆောင်တင်တယ်လို့ထင်ပါတယ်
။တောင်ကိုရီးယားနိုင်ငံကတော့အစောပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိသလောက်ဖြစ်ခဲ့ပေမဲ့မကြခင်ရက်ပိုင်းမှာတတိယတကြော်ဖြစ်ပိုဆိုးတဲ့ကိုဗစ်ကူးစက်မှုတွေထပ်တိုးလာတာကြောင့်အသွာလာကန့်သတ်ချက်တွေပြန်ပြီးတော့ချထားရပါတယ်။online ကနေပဲစတင်နေရတဲ့အတွက်အထူးသဖြင့်တက်သူဝင်ငွေဆောင်ဝယ်ဝယ်ဖြေဖို့ပြင်ဆင်နေတဲ့ကျောင်းသူကျောင်းသားတွေအတွက်စိတ်ဖြစည်းမှုတိုးပါတယ်2020အတွက်တက်ကတော်ဝင်းွေစာဝေးပွဲကိုစီစဉ်ထားတာထက်တလနောက်ဆုတ်ခဲ့ရပြီးတော့နိုင်ငံတော်ကကျောင်းသား9သိန်းလောက်ကလည်းရှင်းလာရေးကြဖြေရတဲ့စာဝေးပွဲကို plastic အကာရီခံနှာခေါင်းစည်းတွေဝတ်ပြီးတော့ဖြေခဲ့ရတာပါအသက်18နှစ်အရွယ်တောင်ကိုရီးယားကျောင်းသူလီဂါယောင်းကတော့သူနောက်နှစ်စာဝေးရှိတဲ့အချိန်မှာကဲရောကကြီးပြပါစီလို့ဆုတောင်းနေပါတယ်သူဆုတောင်းနေတာနောက်တစ်ခုရှိပါသေးတယ်နောက်နှစ် 2021 မှာသူ့အကြိုက်ဆုံး BTS အဆိုတော်အဖွဲ့ရဲ့စင်တင်ဖြော်ပြပွဲကိုဆိုးမျိုးတော်မှာလူကိုယ်ရန်တွားကြည့်နေတာပဲဖြစ်ပါတယ်။
ရောင်းစရောင်းဆောင်တဲ့ကြော်ရဲ့ကိုပစားဤခါရနီတော့
မင်္ဂလာပါရှင်။တမိလာဘဲကလီဂန်ဟွန်းပါအသက်18နှစ်ရှိပါပြီ။နောက်နှစ်မှာတက္ကသိုလ်ဝင်တဲ့စာပေပွဲကိုကောင်းကောင်းဖြေနိုင်ပြီးတမိတက်ချင်တဲ့တက္ကသိုလ်ကိုတက်ခွင့်ရမယ်လို့မျှော်လင့်ပါတယ်။နှာခေါင်းစည်းတက်စရာမလိုပဲ BTS စင်တင်ဖြော်ပြပွဲကိုကိုယ်ရန်တွားကြည့်ဖို့မျှော်လင့်ပါတယ်။ BTS ဟာတမိအတွက်တော့အားစေးလိုပါပဲ။တောင်ကတော့သွားမသိနိုင်အောင်ကိုဗစ်ကရောဂါကပိတ်ပင်တဲ့အတွက်အရန်စိတ်တုံးမိပါတယ်။တမီးရဲ့အခန်းကနေပဲ BDS ကိုကြည့်နိုင်တဲ့အတွက်လည်းစိတ်မကောင်းဖြစ်မိပါတယ်။ BDS အဖွဲ့ရဲ့နှစ်ကုံမှာကျင်းပနေကြဖြောပြပွဲကိုတော့သွားမသိနိုင်တာအရန်စိတ်မကောင်းဖြစ်မိပါတယ်။ငငယ်ကလေးကကိုဗစ်ကိုဗီဒီယိုရိုက်ပြီးမျှဝေရလုပ်ခွေတဲ့အတွက်အခုလို online ကနေစတင်ရတာတိတ်တော့မခတ်ပါဘူး။ဒါပေမဲ့တကယ်ချင်းနေလည်းမတွေ့ရအိမ်မှာပဲတယောက်တည်းနေရပါတယ်။တကယ်ချင်းတွေကိုအရန်သတိရပါတယ်။
ဒေါနာဆေနစာရောကအသက်23နှစ်ပြည့်သွားခဲ့တဲ့အီတလီနိုင်ငံခရီးမှမြို့ကအဲလီဆာဒိုဆန်နာကတော့ဝိဇာဘွဲယူပြီးရင်အီတလီနိုင်ငံရဲ့အကောင်းဆုံးတက္ကသိုလ်တစ်ခုမှာမဟာဘွဲဆက်ပြီးတော့တက်ဖို့မျှော်လင့်ခဲ့ပြီးပဲလေအီတလီနိုင်ငံဟာကရောကကြောင့်အထင်အရှားဆုံးဥရောပနိုင်ငံတစ်ခုဖြစ်လာတာကြောင့်သူ့စီစဉ်တွေလည်းကမောက်ကပဖြစ်သွားပါတယ်သူဘွဲယူရနေဟာအီတလီနိုင်ငံမှာလော့ဒ်ဒေါင
nei mi tasu ko wai won pan mo pe ni ba de.
Ha impattato moltissimo sulla mia vita.
Sono come a due assurri a pie kai yoga kala ga nya sa te yau ba de. Da ba me tin gan sa le a mya ji ya ba de. Sono mi tasu le toro a thi na twa ba de. Patthama ta kha a twa ala kan ta che cha ro nga ကျမတို့အိမ်အောင်စုမှာနေထိုင်မကောင်းတဲ့သူတွေနဲ့နေရတာအတော်ခက်ခဲပါတယ်ဒီအချိန်မှာကျမကတအိမ်လုံးကိစ္စစီမံရတဲ့အတွက်တာဝန်တွေများပြီးစိတ်ဖိစီးမှုလည်းများပါတယ်တော်တော်စိတ်ပင်ပန်းပါတယ်2021မှာပုံမှန်လိုနည်းနည်းပြန်ဖြစ်လာဖို့မျှော်လင့်ပါတယ်လူတွေလည်းအိမ်မြင်ကိုလွတ်လွတ်လပ်လပ်ပြန်ထွက်နိုင်ဖို့မျှော်လင့်ပါတယ်တင်ငယ်ချင်းတွေနဲ့ကော်ဖီဆိုင်ထိုင်ခွင့်လေးတော့ပြန်ရကြင်ပါတယ်အများကြီးမလို့ချင်ပါဘူးကြောင်းတက္ကသိုလ်အလုပ်စပွဲတွေမှာပြန်ထိုင်နိုင်ဖို့လေးပဲတောင်းဆိုချင်ပါတယ်
2020အစမှာရုရှားကနေအီတလီနိုင်ငံကိုပြောင်းနေပြီးတော့ Venice Biennale အနုပညာအဖွဲ့ရဲ့ရုရှားနိုင်ငံဆိုင်ရာပြာခန်းတွေမှာအလုပ်လုပ်ဖို့အတွက်အသက်23နှစ်အရွယ် Galina Askarov Golikova ကပြင်ဆင်ခဲ့ပေမဲ့လည်းကေယောဂါချင်းတွေကြောင့်လက်တွေ့ဖြစ်မလာခဲ့ပါဘူး။ခီးသွားခွင့်တွေပေးလိုက်တာကြောင့်ခတ်မဲလို့ရထားတဲ့အလုပ်လည်းမရတော့ပါဘူး။ဒီစားအသွာလာကန့်တက်တဲ့ April ကစပြီးတော့ရုရှားနိုင်ငံမော်စကိုမြို့တော်ကတိုက်ခတ်မှာပဲမိသားစုတကယ်ချင်းတွေနဲ့အတူတူနေကြရပါတယ်။ဒီလိုမရပါပဲလေ။နောက်အလို့တစ်ခုရှာတဲ့အစားနောက်နေ့ကျတော့မှယောမမြို့မှာအစားတောက်သိပ်ပံဘာသာရပ်နဲ့မဟာဘွဲ့တက်မယ်ဆိုပြီးတော့ဆုံးဖြတ်လိုက်ပါတယ်။လူငယ်ရွယ်အတွက်တော့ကေယောဟာကြောင့်ပြောင်းလဲရတဲ့နေ့စဉ်ဘဝတွေကိုနေသားကြအောင်နေဖို့မခဲယဉ်မှုလို့ထင်ပြီးတော့ကေယောဟာကြားကအစိုးရကအကောင်းထွက်လာနိုင်တယ်ဆိုပြီးတော့လည်းသူကပြောပါတယ်။
Я очень надеюсь, что здесь сюда скоро будет лучше.
Ну, там остатки ха, она сон чима от пу гау мэй лу ро мё лин ма ле. Чима тэтэт лон пи син кэ дэ атай, ё ма мёу го пяон лэ би, са тэн йин, Итали най гэн тло кхи твэ мэй лу си син та кэ ра ба. 2020 гоу на го су су ня ня кэ пвэ рэ чин ба я ла аун гау нэ нэ дэ мо хоу ба у. Чима ро лу да рэ блау тон ти кай лвэ би ро, блау ти чу тэн пи син та мо млон лау дэ лэ сура го 2020 га пя за лай да ба. Ту у бо ту у пэ ма кун ни би ро, чэ чэ мит та рэ мя вэ ра го бэ лу чин ба рэ.အချိန်မရွေးအချိန်အနည်းအရကြောင်းလူသားစုကြီးပြိုလဲသွားနိုင်တယ်ဆိုတာကိုလူတွေဖိနေတတ်ကြပါတယ်။ကျမတို့ရဲ့မြေကဘာကိုပုံပြူဆပ်ပြီးတော့တဘာဝပတ်ဝန်းကျင်ကိုပိုထိုင်နေသင့်ပါတယ
်။ကင်ညာနိုင်ငံကအသက်18နှစ်အရွယ် Jacqueline Bosibori ကတော့သူ့ကိုယ်ဝန်ရှိနေတာကိုသူ့အမေမသိအောင်လို့အင်ဂျီအပွားကြီးကိုဝတ်ပြီးတော့မွေးကန်ဒီအချိန်ထိတိုးဝှက်ထားခဲ့ပါတယ်။2020နိုဝင်ဘာလတုန်းကကလေးမွေးခဲ့တာပါ။ကင်ညာနိုင်ငံမှာမိဘတွေတနည်းကအလုပ်သွားချိန်မှာသတိမင်းကလေးတွေကိုအိမ်မှာအမြဲတမ်းတယောက်တည်းထားခဲ့ရတဲ့နောက်ဆက်တွဲအနေနဲ့ဆယ်ကျော်သက်အရွယ်လူငယ်တွေကိုယ်ဝန်ရှိတဲ့နှုံကတဟုံထိုးတိုးလာပါတယ်။အတော်လာကန့်သက်ချက်တွေချမှတ်ထားတဲ့အချိန်မှာတော့အသက်18နှစ်မပြည့်ခင်မှာပေါင်းတဲ့နေထိုင်မှုတွေအပါအဝင်လိင်ပိုင်းဆိုင်ရာစော်ကားမှုတိုင်စားချက်တွေဆက်တိုးလာနေတဲ့အပေါ်မှာလည်းစစ်ဆေးဖို့ကင်ညာသမ္မတကဇူလိုင်လတုန်းကအမိန့်ထုတ်ခဲ့ပါတယ်။ဆယ်ကျော်သက်အရွယ်နဲ့မိခင်ဘဝရောက်သွားတဲ့ Jacqueline Bosibori ရဲ့အိမ်မက်ကရှိနေတယောက်ဖြစ်ဖို့ကြောင်းတက်ခြင်းပဲလေ2020မတ်လကလေးကစပြီးတော့ကင်ညာနိုင်ငံကကျောင်းတွေပိတ်ထားခဲ့ရပါတယ်2021 January လမှာကျောင်းပြန်ခွင့်တဲ့အခါမှာလေကျောင်းလာကမပေးနိုင်လို့ကျောင်းပြန်တက်နိုင်ပါမလားဆိုပြီးတော့မေးရတဲ့အခြေအနေမှာရှိနေပါတယ်2020 was a bad year for me
မမျော်လင့်မဲ့ကိုဝင်ရခဲ့တဲ့အတွက်2020ပြည့်နှစ်ကကျွန်မအတွက်ခက်ခဲတဲ့နှင်းလို့ပြောလို့ရပါတယ်ကျမကလေးလေးကိုဘေးကင်းကင်းနဲ့မွေးနိုင်ခဲ့တော့ဒီနှစ်ကကောင်းတဲ့နှင်းလို့ပြောရင်လည်းရပါတယ်တနည်းလုံးကိုဝင်အကြောင်းပဲတွေးနေမိတယ်ဘလို့မွေးမှလည်းဘတော့ကြောင်းပြန်တက်ရမလဲကြောင်းပြန်တက်ခွင့်ရရောရပါမလားလို့တွေးပူမိနေတာပါ2021ကကောင်းတဲ့နှစ်ဖြစ်မယ်လို့မျှော်လင့်ပါတယ်ကြောင်းပြန်တက်ချင်ပါတယ်ကာကွယ်ဆေးရပြီးလူတွေလည်းပုံမှန်လူနေမှုဘဝကိုပြန်သွားနိုင်မှာပါအရင်လိုလက်ဆွဲနှုတ်ဆက်နိုင်ပြီးအရင်တုန်းကအလုပ်တွေကိုပြန်လုပ်နိုင်မှာပါကာကွယ်ဆေးထွက်ရင်တော့2021ကကောင်းတဲ့နှစ်ဖြစ်မှာအသေးချပ
ါကေယောဟာစဖြစ်ချိန်တုန်းကအသက်21နှစ်အရွယ်ဗလေးရီယာမူဂီယာကကယ်လီဖိုးနီးယားအစိုးရတပ်ကတော်မှတတိယနေ့ကျောင်းတက်နေရဖြစ်ပြီးတော့ကျောင်းစည်းကမ်းမှာအချိန်မှန်လုံလုံနေကြတာဖြစ်ပါတယ်အဲ့နောက်ပိုင်းမှာရုတ်တရက်ကြီးဆိုသလိုအတန်းတွေကိုလည်းအွန်လိုင်းကနေပြောင်းပြီးတော့တက်ရပြီးတော့ကျောင်းစည်းကမ်းအလုပ်လည်းပြုတ်သွားတာကြောင့်ဝင်ငွေမရှိတော့ပါဘူးစ Chang Zago Ion Site Namu Adwat, Muya Nyi Lea Site Nyu Ma Piang Nyi Kya Bari. Didwa Dwa Ma Tuha, Internet Seminar Website Pani Mu, Pwe Lan Dume Season Mu Ne, Graphic Design, Yopya Alasine Nyi Binyari Dota Aung Kuba Nchi Ma Lila Kya Bari. Mexico Ani American Nangango, Shui Piang Nyi Thai Du, Mi Bari Nyi Adu. Nuya Di Ma, Sibi Chan Ma, Sibi Wang Chia Po, Sibi Diwe Kuyin Ne, Wunwi Sha Gya Bari. Nang Nyi Mila Ma, Duga Boya Ma Pi Bari. Boya being a low down yabo garo, a cozy white chini mamalu lavao, time a little garo, a gum in Hyolinia Pipari.
For 2021, I really hope the world starts to move back to how it used to be. I hope back to the
world. You know, I'm Nimutan who goes and you, Jamsi Anglo, Natong the Setima, Sapio Melo de Gabo Hyolimare. Kagwe say Torale, Amin Biro, a local dead really, a local dead damam hoi, and Kayoga Madangin, Lodija, Loniari, Piayabo Hyolimare. ຈောင်းຫນွေပြန်ဖွဲ့ပြီးတော့ຄလေးတွေလည်းຈောင်းပြန်တက်နိုင်ဖို့မျှော်လင့်ပါတယ်။ສະຫມາຈောင်းပြီးသွားရင်လည်းປွဲနှင်းတပင်ຄັນດາကိုລູກູໄລຕັດຂွင့်ຢາມເລີຍလို့မျှော်လင့်ပါတယ်။ກາຍໂຍກາກາລາຈີຍັນຍັນປີ້ပြီးတော့ອຫຍັງລົງກະລູເບຍັນຍັນປ່ຽນພິດເສີຈິນດີပါບີ.
Like
many of us, the မလာတော့ငါအလုပ်ပြုတ်သွားခဲ့ပြီးတော့အခုထိလည်းအလုပ်ပြန်ရှာလို့မရသေးပါဘူး။ကျမကျိုးကျိုးဆဆရခဲ့တဲ့အလုပ်ကနေအဖြုတ်ခံရတဲ့အတွက်တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။ကျမကြောင်းမှာစာတွေ့တင်ရတာကိုအလုပ်မှလက်တွေ့အသုံးချနိုင်နေတာပါ။တက္ကသိုလ်တက်ရတဲ့အတွေ့အကြုံလည်းမရတော့သလိုပတ်ပေါင်းခါတွေတကယ်ချင်းတွေလည်းမတွေ့ရတော့ပါဘူး။ကျောင်းဝင်းနဲ့လမ်းလျှောက်သွားတာစာကြည့်လိုက်မှစာ ခံနိုင်တော့ပဲပိုးကူးခံရမလားဆိုတာကိုလည်းတနေ့တနေ့တွေးပြီးပူးနေရပါတယ်။စကားပြောရမယ့်သူမရှိတဲ့အတွက်လည်းကျမရဲ့စိတ်ပူပန်မှုကပိုဆိုးလာပါတယ်။ဒီနေ့တနေ့တည်တဲ့သူပိုးကူးခံရတဲ့သူအရေးအတွက်ကလည်းတိုးလာတာကိုသတင်းတွေထဲမှာတွေ့နေရတော့တကယ်ချင်းသိချာဖို့ကလည်းမဖြစ်နိုင်ဘူးလေ။ April May လုံးကဆိုလို့ရှိရင်ကျမစိတ်ဖြည့်ခြင်းကိုအများများခဲ့ပါတယ်။ကျောင်းစာကိုလည်းအာရုံမဆိုင်နိုင်တော့ဘူး။အလုပ်တွေလည်းရှာခြင်းစိတ်ကိုမရှိတော့ပါဘူး။ကျမရဲ့စိတ်ကူးအိမ်မက်တွေကိုလည်းဖန့်ပစ်လိုက်ရှင်ပြီးတယ်လေ။ဒါပေမဲ့ကိုကိုကိုကယူဆိုင်ပြီးတော့စိတ်ချမ်းမအောင်နေတဲ့နီလန်းတွေကိုလေ့ကျင့်တဲ့အခါမှာစိတ်သက်သာရရပါတယ်။အခုအချိန်မှာတော့စိတ်ချမ်းမရေးကောင်းကောင်းနဲ့2020ပြည့်နှစ်ကိုအဆုံးသတ်နိုင်တာဝမ်းသာမိပါတယ်
။2020ပြည့်နှစ်မှာကြီးပြင်းရတဲ့ကမ္ဘာအရေးရက်ကလူငယ်တွေရဲ့အတန်တွေပဲဖြစ်ပါလိမ့်ရှင်။2020ပြည့်နှစ်မှာကေယောဂါကြောင့်လူဆုံးအရွယ်ဆုံးကိုဖက်ပေါင်းဆောင်ကနေတက်ရမှုတွေရှိရဆိုပေမဲ့လည်း2021ကိုတော့အကောင်းမြင်ပြီးတော့ကျူးဆွနေကြတာဖြစ်ပါလိမ့်ရှင်။
မင်္ဂလာပါ ညာလင်းတက်တူတည်တနာအဖွဲ့ကတင်ဆက်တဲ့အသစ်ဘူးအစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို VOA မြန်မာပိုင်းစနေည TV မဂ္ဂဇင်းမှာနှစ်ပတ်တစ်ခါကြည့်ရှုနိုင်မှာဖြစ်ပါရစေ။မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူအခွင့်အရေး၊ငြိမ်းချမ်းရေး၊နိုင်ငံရေးဒီလိုကိစ္စရပ်တွေနဲ့ပတ်သက်လို့ညာလင်းတက်အဖွဲ့ကတွေ့ရှိထားတဲ့လေ့လာတွေ့ရှိထားတဲ့အချက်လက်တွေကိုဆွေးနွေးတင်ပြမှာဖြစ်တဲ့တူတည်တနာအစီအစဉ်တစ်ခုလည်းဖြစ်ပါရစေ။ဒီတစ်ပတ်မှာတော့တိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့ဒီစည်ရေးပဋိပက္ခတွေဒေသခံလူမှုပေါ်ရိုက်ခတ်မှုတွေရေကွက်ဝဲအလွန်ကာလပြောင်းလဲတဲ့တွေနဲ့ပတ်သက်လို့တွေ့ရှိတဲ့အချက်အလက်တွေပေါ်အခြေခံပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်ကျမတို့အေးဟန်ပ
ါကျွန်တော်မိုးထက်နေပါအဲမင်းရဲ့ဒီတစ်ခေါက်ကတော့လေကျွန်တော်တို့ဒီဒီဇင်ဘာတစ်လလုံးမှာဖြစ်တဲ့ဒီဟိုနေနေကြီးနဲ့ပတ်သက်တဲ့ဒီကိစ္စလေးတွေဆက်ဆွေးနွေးကြရအောင်နော်အထူးသဖြင့်တော့ဒီတိုက်ပွဲတွေကိစ္စကျွန်တော်ဆက်ဆွေးနွေးကြည့်နေတယ်ဟိုပထမဆုံးပြောချင်တာကတော့ကျွန်တော်ရခိုင်ပြည်နယ်ရဲ့အခြေအနေပေါ့ရခိုင်ပြည်နယ်မှာဒီဒီဇင်ဘာတစ်လလုံးမှာတော့တိုက်ပွဲတွေမရှိနေတော့ဘူးပေါ့နော်ဟိုရှေ့ဒီကျွန်တော်တို့ဒီလူမလာကတည်းကနေမရှိခဲ့တဲ့တိုက်ပွဲတွေကအခုဒီဇင်ဘာလထိလည်းအဲမရှိနေဘူးပေါ့နော်ဒါစိတ်ချမ်းသာကြကောင်းနေတယ်လို့ပြောလို့ရတယ်ပေါ့လေဒါပေမဲ့တစ်ဖက်ကတော့မရှိလေဆိုတော့ကျွန်တော်တို့ဂျားထဲမှာဒီမြေပြင်ပိုင်းပောက်ခွဲတာ3ခါဖြစ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ3ခါဖြစ်တဲ့အခါမှာလည်းဒီအရင်တုန်းကဖြစ်တဲ့အခောက်တွေလို့ပေါ့နော်ဒီတပ်မတော်နဲ့ဒီရခိုင်တပ်တော်နဲ့ဂျားထဲမှာအပြန်အလှန်ဆွဆွဲတာမျိုးတွေအပြန်အလှန်ပြောဆိုတာမျိုးတွေမတွေ့ရတော့ဘူးပေါ့မတွေ့ရတော့ဘူးဒါပေမဲ့အဲ့မှာတတိထားမဲ့အချက်ကဘာဖြစ်လဲဆိုတော့ဒီအာစာဆိုတဲ့နာမည်ကိုပြန်ပြီးထုတ်သုံးလာတာပေါ့တက်မရောပဲကနော်ဒါကျွန်တော်တို့တတိထားပြီးရတဲ့အတိုင်းဒီအရင်ဒီရခိုင်မှာပြိပခါတွေပေါ့နော်ဒီလူမျိုးရေးပြိပခါတွေဖြစ်တဲ့အချိန်မှာလည်းဒီအာစာဆိုတဲ့နာမည်ကပေါ်လာတယ်ဒီဂျားထဲမှာကျွန်တော်တို့အေးဆိုတာပေါ်လာတယ်အဲအဲ့ဒီကနေမှအခုဒါအာစာဆိုပြီးပြန်ပေါ်လာတာဟာကျွန်တော်တို့ဒါကြောက်စရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့လေဆိုတော့နောက်တစ်ဖက်မှာတော့လေတော့ဘာဖြစ်လာတော့ဆိုတော့ရခိုင်မှာတိုက်ပွဲတွေမရှိတော့ပြီမဲ့ကျွန်တော်တို့ဒီရှမ်းမြောင်းနဲ့ကျွန်တော်တို့ဒီဘက်ကရင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာတယ်ဆိုတော့တိုက်ပွဲအားလုံးပေါင်းဘယ်နှစ်ကြိမ်ဖြစ်လဲဆိုတော့ကျွန်တော်တို့ဒီလအတွင်းမှာပဲကျွန်တော်တို့တိုက်ပွဲအားလုံးပေါင်း18ကြိမ်ဖြစ်တယ် ဆက်ခုနှစ်ကြိမ်ဖြစ်တယ်ဒီချမ်းပြီမှာကျွန်တော်တို့ဒီအားလုံးပေါင်း14ကြိမ်ဖြစ်ပြီးတော့ဒီကရင်ပြည်နယ်မှာ3ကြိမ်ဖြစ်သွားတယ်ပေါ့ဆိုလိုတာတော့ဒါပေမဲ့ဟိုချမ်းပြီမှာတော့ဒီအားလုံးပေါင်းဒီ14ကြိမ်ရှိပြီမဲ့17ကြိမ်ကဒီတို့ဒီဟိုအေးအေးကိုချင်းဖြစ်တဲ့ပေါ့နော်ဒီ ဒါကတော့ကျွန်တော်တို့ဒီချမ်းပြည်နယ်မှာတော့အရင်ကလည်းဂျိုးကြားဂျိုးကြားဒီတိုက်ပွဲတွေဖြစ်တာမျိုးတွေရှိတယ်ပေါ့နော်ဒီဟိုအပြစ်ခတ်ရစဲကြီးတွေပါလို့ဂျင်ညာထားရမှာရှိတယ်ဒီတန်တက်ကိုင်းကြားတွေထဲမှာလည်းဖြစ်တာမျိုးရှိတယ်ပေါ့ဆိုတော့ထူးခြားတာကရင်ပြည်နယ်ကရင်ပြည်နယ်မှာကဒီဟိုခ ဟိုဒါဒီနည်းနည်းဟိုဆိုးရင်ညာကောင်းနေပေါ့နော်NCA လက်လက်မှတ်ထူပြီးသားထဲမှာလည်းပါနေတာပေါ့လေပါနေတော့ကြက်ကနာပါရှိတယ်ဆိုတော့ဟိုဒီဟိုကျွန်တော်တို့ဒီဒေတာငယ်တွေပြောကြတဲ့အရာဆိုရင်ဒီ၃နှစ်ဖြစ်ပြီးသွားတဲ့အပြင်ကိုကျွန်တော်တို့ကထပ်ပြီးတော့ဒီဟိုဆက်ပြီးတော့တိုက်ပွဲတွေဖြစ်လာမဲ့အရေးအယံပေါ့ဒီဆိုးရင်ချက်တွေလည်းဒီဒေတာငယ်တွေမှာရှိတယ်ဒါကတော့ကျွန်တော်ချင်တယ် တဲ့ဒေတာတွေပေါ့နော်ကျွန်တော်ဒီဒီဟိုတိုင်းသားလက်နဲ့ကြိုင်နေတဲ့ဒီတက်မတော်နဲ့ဈာရဲမှာထိတွေ့နေတဲ့ဒေတာတွေအကုန်လုံးကိုကျွန်တော်တို့ကကြည့်နေဖို့လိုတယ်နောက်တစ်ခုကကျွန်တော်တို့ဟိုကျွန်တော်တို့နေမဟုတ်ဘူးပေါ့နော်ဒီပြည်သူတစ်ခုလုံးကလည်းကျွန်တော်တို့ဒီအခြေအနေကိုကျွန်တော်တို့ကြည့်ပြီးတော့ဒီငင်းငင်းကြီးအတွက်ကျွန်တော်တို့ဟိုဆက်ဆောင်ကြည့်ပေးကြဖို့လိုတယ်ပေါ့နောက်တစ်ခုထပ်ပြောချင်တာကတော့လေကျွန်တော်တို့ဒီရခိုင်မှာတိုက်ပွဲတွေရက်နေပြီမဲ့ဒီကာလကြာရှည်ပိတ်ထားတဲ့ဒီ internet ပေါ့ဒီ internet အသုံးပြုခွင့်ကိုပြန်ပြီးတော့အခုချိန်ထိဖွင့်မပေးသေးဘူးပေါ့နော်အဲ့တော့ကျွန်တော်နည်းနည်းဟိုမက်ရေးဟန်ကိုမေးချင်တာလေဒီတက်မတော်နဲ့ဒီတိုင်းနာလက်နဲ့ကြိုင်နေကြမှာပဲဖြစ်အစိုးရနဲ့တိုင်းနာလက်နဲ့ကြိုင်နေကြမှာပဲဖြစ်ဒီငင်းငင်းကြီးဆွေးနွေးမှုတွေဒီတွေ့ဆုံတာတွေဘာတွေများရှိလို့ပေါ့အဲ့ဒါလေးကျွန်တော်နည်းနည်းဆွေးနွေးပေါ့မယ်ခင်ဗျာ
ဟုတ်ကဲ့ဒီတစ်ပတ်ဆွေးနွေးပွဲရပတ်သက်ပြီးတော့ညီမကဆွေးနွေးပေးတင်တာကတော့ဗောနော်ဒီတစ်ပတ်ဟိုဒီဒီဇင်ဘာလထဲမှာဟိုငင်းငင်းရေးဆွေးနွေးပွဲက6ကျင်းဖြစ်ခဲ့တယ်ဒီဆွေးနွေးပွဲကိုဟိုဒီထဲမှာထူးကြတာကဗောနော်ဒီ2018နှစ်ကုန်ပိုင်းကနေစပြီးတော့ဒီတက်မတော်နဲ့အေအေတို့ကဟိုရခိုင်ပြည်နယ်မှာသူတို့တိုက်ပွဲတွေဟိုဖြစ်ခဲ့ရဗောနော်တိုက်ခဲ့တွေဖြစ်ခဲ့တာကိုရက်ပြီးနိုဝင်ဘာလလောက်မှာရက်ပြီးတော့ဒီဒီဇင်ဘာလ9ရက်နေ့မှာဒီဟိုကထိန်ချုပ်နေမြေဖြစ်တယ်ပန်းဆန်းမှာသူတို့နှစ်ဖွဲ့ကထိတိုက်တွေ့ပြီးတော့ဒီငင်းငယ်ကြီးအတွက်ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ဟိုဆွေးနွေးပွဲပြုလုပ်ခဲ့ကြတယ်ပေါ့နော်ဒီဆွေးနွေးပွဲကဟိုဘာရလက်ထွက်ပေါ်လာတယ်ဆိုတော့နှစ်ဖွဲ့လုံးကဟိုထုတ်ပြန်ထားခြင်းမျိုးတရားဝင်ထုတ်ပြန်ထားခြင်းမျိုးတော့မရှိဘူးပေါ့နော်ဒါပေမဲ့တမတော်ရဲ့သတင်းစကားတွေရတော့ဒီဆွေးနွေးပွဲကသူတို့နှစ်ဖွဲ့အတွက်ဟိုငင်းငယ်ကြီးမှာအတူတဘောဆောင်နေဆိုတဲ့ပုံစံမျိုးတော့ပြောထားတာမျိုးရှိတယ်ဒီနောက်ထပ်ဟိုဆွေးနွေးပွဲတစ်ခုကတော့မျိုးသားပြန်လဲတင့်မြတ်ကြီးပေါ့နော်မျိုးသားပြန်လဲတင့်မြတ်ကြီးနဲ့ငင်းငယ်ကြီးဘူဟုဌာန NRBC မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲပေါ့နော်အဲဒီဆွေးနွေးပွဲလေးကတော့ဟိုဒီအစိုးရလွှတ်တော်တမတော်ပေါ့နော်သူတို့သုံးဝင်လိုက်ပါတဲ့ဒီဟိုဆွေးနွေးပွဲသူတို့ကဒီဗားရီဆွေးနွေးကြတယ်ဆိုရင်ဒီငင်းငင်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်မှုဘယ်လိုလုပ်ကြမလဲဆိုတဲ့ပုံစံမျိုးသူတို့ဆွေးနွေးခဲ့ကြတယ်။ဒီဆွေးနွေးပွဲရဲ့ဟိုဟိုရှားလက်ကသူတို့ဟိုဒီလက်အစီလက်မှတ်ထိုးထားတဲ့တိုင်းသားလက်မှတ်ကိုင်အဖွဲ့ကြီးနဲ့သူတို့ငင်းငင်းရေးစကားဆက်ပြောသွားကြမယ်။ပြီးတော့အစီမထိုးထားတဲ့တိတဲ့ဒီအဖွဲ့ကြီးနဲ့လည်းသူတို့ဟိုငင်းငင်းရေးကိစ္စတွေတွေ့ဆုံဆွေးနွေးသွားမယ်ဆိုတဲ့ပုံစံမျိုးသူတို့အဲ့ဒီရှားလက်မျိုးထွက်ပေါ်ခဲ့ရေပေါ့နော်။အဲ့ဒီဒီဇင်ဘာလပထမပတ်ထင်မှာပဲဒီအစိုးရအရာရှိတွေဥဆောင်တဲ့အဖွဲ့နဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီပေါ့နော် KMPP သူတို့ကနေပြီးတော့ဒီဒီဗီဒီယိုကွန်ဖရင့်နဲ့ဒီငင်းငင်းရေးကိစ္စတွေပေါ့နော်ရှင်းစမဲ့ငင်းငင်းရေးကိစ္စတွေကိုသူတို့ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ထွက်ပေါ်လာခဲ့ရေပေါ့နော်အဲ့ဒီဆွေးနွေးပွဲရလဒ်ကဟိုဘာဆိုတာတော့ဟိုငင်းငင်းရေးကိစ္စဆွေးနွေးရတယ်လို့ပဲထွက်ခဲ့ရေပေါ့နော်ဒါပေမဲ့ KMPP ဘက်ကဟိုထွက်လာတဲ့တင်စကားတွေအရတော့ဒီဆွေးနွေးပွဲကနေပြီးတော့ပေါ့နော်သူတို့အဖွဲ့ကဒီငင်းငင်းရေးလုပ်ငန်းရက်ထရက်တန်ထားတဲ့ငင်းငင်းလုပ်ငန်းစဉ်တွေကိုဟိုအခြေအနေပြလို့ချင်းချက်ချင်းစတင်ဖို့ပေါ့နော်သူတို့ကတောင်းဆိုခဲ့တယ်ဆိုပြီးတော့အဲ့ဒီပုံစံမျိုးတော့ဟိုဆွေးနွေးပွဲရလဒ်အဖြစ်ပေါ့နော်ဒီ KMPP ဘက်ကပြန်ပြောတာကိုကြားရတယ်ပေါ့
Dia kalau ni 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 suni wayu beli lain mesu tu sih. Di siapa ni mah suni kere. Di tanya kalau nak kain apa yalah. Tuh cincin jani ni suni mukul kere tu yalah. Di tempat mana? Wah di sini ni mah tulu kere. Tapi mana? Di jangan jadu iru galah. Ni ni suni mukul tulu kere bukan? Eh suni way mah soya bawang jin masih kere tu yalah. ตัวใหญ่ที่มีอยู่ได้ที่มุกเกษียพอจะอุบัติเหตุอันนั้นที่เหรอเนาะเบี้ยวสุขุมชีตัวเราโซยาบางวันจีนไม่ใช่ละก็ที่ตะขวันนักผู้ก็โอ้กันนักผู้ก็ส่งมีเวลาพิเศษสูบีเหรอเนาะเบี้ยวสุขุมยาลิชีเหรอถ้าเราเปลี่ยนตรงได้ไม่สูบีโอ้เนี่ยเนี่ยส่วนนี้เป็นยังไงบ้างเนาะอันนี้โซยาก็เลยตีแต่ตัดตัวนี้ตัวมีอยู่ที่ตั้งมาเราเลยตีแต่ตัดตัวนี้เอาตัวใหญ่ด้วยที่เนี่ยเนี่ยมาส่งมาไม่ใช่ตัวที่หัวตั้งมาโซยาเนี่
ကျညာစာရင်းလေးပေါ့နော်အဲ့ထဲမှာတုံးထားတဲ့စကားလုံးတွေအကြောင်းပေါ့ကျွန်တော်တို့အဲ့လေးဆက်ပြီးတော့ဆွေးနွေးကြည့်နေဥမာဟိုအဲ့ဒီမှာဆိုရင်ကျွန်တော်တို့ဒီပထမဆက်စားခြင်းပြောချင်တာကတော့ဒီတက်မတော်ရဲ့ဒီရခိုင်ပြည်နယ်မြို့မှာပို့ရတုံးဝင်တာပေါ့နော်အဲ့တုံးဝင်တာမှာသူကဟိုတတိထားမိစရာကောင်းတာပါလို့ဆိုတော့ဒီဟိုဒီရခိုင်တက်တော်နဲ့ပတ်သက်ပြီးတုံးတဲ့အတုံးလုံးပေါ့နော်အဲ့မှာသူကအရင်တုန်းကဆိုရင်ရခိုင်တက်တော်အကြောင်းပြောရင်ရှေ့ကဒီအကျန်းဖက်အခွေကြီးဆိုတာမျိုးပေါ့နော်သူကဒီလိုညှင်းဆိုတဲ့စကားလုံးတစ်လုံးထည့်တယ်အဲ့တော့ဒီတက်မတော်ကအဲ့မှာတော့ဒီအကျန်းဖက်အခွေကြီးဆိုတာမပါတော့ဘူးပေါ့နော်မပါတော့ဘဲနဲ့ ULA AA ဆိုတဲ့ဟာမျိုးကိုဟိုအတိမတ်ပြုပြီးတုံးလာတာတွေ့ရတယ်ပေါ့နော်ဒါပေမဲ့ဒါပထမဆုံးအချိန်တော့မဟုတ်ဘူးဒီရှေ့မှာတော့ကလည်းအရင်ကမှာတော့ကလည်းဒီကျညာတဲ့စကားလုံးမှာတက်မတော်ဒီလိုမျိုးတုံးမှုတာကိုကျွန်တော်တို့တတိထားမိခဲ့တယ်ပေါ့နော်အဲ့တော့ဒါဒီဟိုပေါ့နော်ဒီကျွန်တော်တို့ဒီဟိုတဖက်ရဲ့ဒီပေါ့နော်ဟိုတရှိမှုကိုအတိမတ်ပြူတာမျိုးပေါ့နော်နောက်တစ်ခါသူများမကြိုက်တဲ့စကားလုံးကိုမတုံ့ပြန်မျိုးဆိုတော့ဒါကောင်းတဲ့အချက်လို့ပြောလို့ရတယ်ပေါ့အဲနောက်တစ်ချက်ကတော့ဒါကျွန်တော်တို့ဒီဟိုမကောင်းတဲ့ဟာတစ်ခုပေါ့နော်အဲမကောင်းတဲ့ဟာတစ်ခုကတော့ကျွန်တော်တို့ဘာတွေ့လဲဆိုတော့ဒီတက်မတော်ကောင်းရေးဦးစီးချုပ်ရဲ့ဒီဟိုရခိုင်ပြည်နယ်နေ့မှာပေးပို့တဲ့တဝန်တော်ဒဲမှာပဲပေါ့နော်အဲတဝန်တော်တစ်ခုလဲမှာပဲဒီကမန်တိုင်းရင်းသားဒေကိုဟိုဆိုရင်းနေမှာပါမလာတာပေါ့ဒီရခိုင်ပြည်နယ်မှာနေထိုင်တဲ့တိုင်းရင်းသားဖြစ်ဖို့ပြောင်းမှာကမန်တိုင်းရင်းသားတွေပါမလာဘူးဟိုဒါဒီဟိုဒီကမန်တိုင်းရင်းသားတွေအတွက်လည်းဟိုစိတ်မကောင်းဖြစ်ကြရတယ်ပေါ့နော်အဲနောက်ဆက်တွဲမှာတော့ဒီဟိုမှာတက်မတော်ကတောင်းပန်တာမျိုးတပတ်မို့ရင်ပြင်ဆင်တာမျိုးပေါ့ဘာတစ်ခုမှမလုပ်ခင်းနဲ့ဟိုဒီဟာကိုပဲဆက်သုံးသွားတယ်ပေါ့ဒီအချက်ကတော့ကျွန်တော်တို့ဒီဟိုဆွေးရင်ကြာကောင်းနေလို့ကျွန်တော်တို့ဟိုလူတော့မြင်နေပေါ့လေဒါပေမဲ့နောက်ထပ်ဟိုတစ်ခုရှိသေးတာကဒီရပိုင်းတွင်းမှာပဲကျွန်တော်တို့ဒီဟိုဒါကလုံးနေနဲ့ပတ်သက်ရင်ဒီဟိုကျွန်တော်တို့တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ website ကနေပြီးတော့ကျွန်တော်တို့ဒီဆောင်းပါးတစ်ပုဒ်ဖော်ပြရပါတော့နော်အဲ့ဒါကတော့ဒီရုရှားကရေးတဲ့ဒီဗိုလ်ချုပ်ကြီးမင်းအောင်လိုင်အကြောင်းဟိုဆောင်းပါးပေါ့အဲ့ဆောင်းပါးရဲ့ဒုတိယပိုင်းမှာတော့သူကဟိုဘာပါလာလဲဆိုတော့ဒီ Royal ဆိုတဲ့လူမျိုးကိုဟိုဖော်ပြလာတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီ Royal တွေကဟိုတခြားလုံးအတိမတ်ပြုမခံရရဘူးပေါ့နော်အဲ့ဒီစကလုံးအတိမတ်မပြုဘဲနဲ့ဒီ Royal လူမျိုးစုတွေမကြိုက်တဲ့စကလုံးတစ်လုံးနဲ့သူတို့ဟိုအသာထူတုံးဆွဲတာရှိတယ်ပေါ့အေးဒီတက်မတော်ရဲ့အဆိုးရရပေါ့ဒါပေမဲ့အခုကတက်မတော်ကဝေဦးစီးချုပ်ရဲ့ဒီအထူးသဖြင့်တက်မတော်ရဲ့ပေါ့နော်ဒီတရားဝင်ဒီဟိုဟာဒီပဒင်းလေးထုတ်ပြန်နေနေရတာကနေပြီးတော့မှဒီလိုရိုဟင်ဂျာဆိုတဲ့အတုံးလုံးမျိုးတုံးလာတာတော့ဒါဟိုကျွန်တော်တို့အားတက်ရှာလာပေါ့ဒီလိုတော့စဉ်းစားရရှိအဲ့တော့ဟိုအထုံးအဖြစ်ပြောရင်တော့ကျွန်တော်တို့ကဒီဟိုတချို့လူမျိုးစုတွေရဲ့ identity တွေတချို့အဖွဲ့အစည်းတွေရဲ့ identity တွေကိုဟိုကောင်းမွန်တော့ဖော်ပြပေးမယ်ဒါပေမဲ့တကယ်အခုဒီအရေးကြီးတဲ့ဒီကျွန်တော်တို့ဒီကမ္ဘာလူမျိုးစုလို့ဟာမျိုးကိုခြံရတာဒီဒါအင်တန်ကျွန်တော်တို့ဟိုမကောင်းတဲ့သဘောဆောင်နေပေါ့အဲ့ဒီအတွက်ဘာဖြစ်လဲဆိုတော့တခြားဒီဟိုလူနည်းစုတိုင်းရင်းသားအများစုရဲ့ဒီဟိုစိတ်ခံစားမှုရမလုံမချုံမှုခံစားစီတယ်ဆိုတဲ့အခြေအနေကိုရောက်ရှိစီတယ်လို့ဒီကျွန်တော်တို့တုံ့တက်ခြင်းနေပေါ့ဒီလိုလေဟိုကျွန်တော်ပေါ့နောက်တစ်ခုဒီမရဲဟိုဆွေးနွေးစေချင်တာပေါ့လေဟိုကျွန်တော်တို့ဟိုသိချင်တာပါလေဆိုတော့ဒီဟိုရခိုင်ပြည်နယ်မှာဒီပြီးခဲ့တဲ့ဒီ2020ပေါ့အထွေထွေရေကောက်ပွဲမှာရေကောက်ပွဲမတင်ပါခဲ့တဲ့နေရာ၄နေရာရှိတယ်ပေါ့အဲ့၄နေရာဒီဟိုကျွန်တော်တို့ဟိုတခြားလုံးဒီရခိုင်တိုင်းရင်းသားအခြေစိုက်ပါတီအနိုင်ရခဲ့တဲ့နေရာတွေများတယ်ပေါ့လေအများစုအနိုင်ရတဲ့နေရာတွေများတယ်အဲ့တော့အဲ့ဒီညာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတောင်းဆိုတာတွေရှိတယ်ပေါ့နော်ဒီပြန်ပြီးတော့ရေကောက်ပွဲကျင်းပါဟိုလုပ်ပေးပါဆိုပြီးတောင်းဆိုတာတွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဘက်ဟိုအထူးသဖြင့်တော့ဒီတတိယအချိန်လွတ်တော်မဆခင်မှာပေါ့ဒါလေးတွေပြန်ပြီးတော့လုပ်ပေးတင်တယ်ဆိုပြောတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်ညနေတိတ်ကလည်းဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုအစီအစဉ်ကအတူလေးထုတ်ထားတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒါညနေပတ်သက်ပြီးတော့ရောဘာတွေများဆက်ပြီးတော့ဟိုကြည့်ပြတယ်ဘာတွေများကြည့်လဲပေါ့ဟိုအဲ့ဒါလေးနည်းနည်းဆွေးနွေးပြရင်ကောင်းမှထင်တယ်
ဒီရေကဝဲနဲ့ပတ်သက်ပြီးတော့ညီမကဟိုတွေ့ရလေးပေါ့နော်တွေ့ရလို့ဆွေးနွေးချင်တာကဒီဟိုအထူးလေးရေကဝဲကြီးချင်းမှာပြီးစီးခဲ့တဲ့ဒီနောက်ပိုင်းရက်မှာပဲပေါ့နော်နောက်ပိုင်းရက်မှာပဲဒီဟိုရခိုင်တက်တော့အေကနေပြီးတော့ဟိုရေကဝဲကြီးခုအောင်မြင်တာပြီးစီးခဲ့ရသူတို့ဟိုပေါ့နော်ခွန်ယူရယ်ပေါ့နော်ခွန်ယူဝမ်းမြောက်တယ်ဒါပေမဲ့ဒီရခိုင်ပြည်နယ်မှာဟိုမရေကဝဲမကျင်းပါပဲန
ဒီတော့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒ ထုတ်ပြန်ချက်ဖြစ်တယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်မှာဟုတ်တယ်ဒီ AA ကဟိုရွေးကောက်ပွဲပြန်လဲကျင်းပမယ်လို့ပြောသွားတာကဟိုမှန်နေပေါ့နော်သူတို့လည်းဒါရွေးကောက်ပွဲပြန်လဲကျင်းပဖို့ဟိုပြန်လဲကျင်းပဖို့ကိုဟိုတောင်းဆိုရဲဆိုရဲပုံစံမျိုးအဲ့ဒီထုတ်ပြန်ချက်ကိုထုတ်ခဲ့တယ်ပေါ့နော်ပြန်လဲလုပ်ပေးရမယ်ရွေးကောက်ပွဲပြန်လဲကျင်းပပေးရမယ်ဆိုတဲ့ပုံစံမျိုးသူတို့ထုတ်ပြန်ခဲ့တယ်ဒီဘက်ဟိုဒီဇင်ဘာလရဲ့မှာကြတော့ဒီရခိုင်ပြည်နယ်လေးကိုပေးဖို့တက်မတော်ကပေးဖို့တဲ့တုံဝင်ဟွာမှာတုံဝင်ဟွာမှာကြတော့ဒီရေကောက်ဝဲနဲ့ပတ်သက်ပြီးတော့ဟိုဒုတိယကြိမ်ပြန်ဒုတိယကြိမ်ထပ်ပြောထားတာပေါ့နော်တက်မတော်ကသူ့ရဲ့တုံဝင်ဟွာမှာထပ်ပြီးဖော်ပြထားတာပေါ့ဒီရေကောက်ဝဲရခိုင်ပြည်နယ်မှာဟိုခြံလိုက်ခဲ့တယ်မဲဆန္ဒနယ်နေမှာရေကောက်ဝဲပြန်လဲကျင်းပပေးဖို့သူတို့ဟိုတောင်းဆိုတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုဒုတိယကြိမ်ထပ်ပြီးတော့ပြောဆိုလာတာကိုတွေ့ရတယ်အဲ့ဒီရဲ့အဲ့ဒီဟိုရခိုင်ပြည်နယ်လေးကိုပဲဒီတမလာရီနိုင်ငံတော်တမလာရီဥဝင်းမြင့်ကပေးပို့ခဲ့တဲ့တုံဝင်လာမှာတယ်တမလာရီကဒီဟိုဒီရေကောက်ွယ်မဲဆန်သူတို့ခြံလှမ်းခဲ့တယ်ပေါ့နော်ရေကောက်ွယ်မချင်းပါပဲခြံလှမ်းခဲ့တဲ့ဒီမဲဆန်နားနယ်တွေမှာဟိုဥစားရေကောက်ွယ်ပြန်လဲချင်းပါပေးဖို့ဆိုပြီးတော့သူတိုက်တွန်းတယ်ဆိုပြီးဒီတမလာရီကိုယ်တိုင်ကဟိုဒီတုံဝင်လာမှာပေါ့နော်ဒီဖော်ပြခဲ့တာမျိုးရှိတယ်ပေါ့နော်ဒါဒီတုံဒီရေကောက်ွယ်ပေါ့ဒီအစိုးရရဲ့တက်မတော်ရဲ့ပေါ့နော်ရခိုင်တက်တော်အေအေကဟိုတက်ပေါ်လာတဲ့ပေါ့နော်ဒီရွေးကောက်ပွဲပြန်လုပ်ရမယ်ပြန်လုပ်ရမယ်ဆိုတဲ့ဥစ္စာတွေဒီတောက်လျှောက်ပြောနေပြီမဲ့လေဒီရွေးကောက်ပွဲပြန်လဲကျင်းပပြီးကိုတာဝန်ရှိတယ်ပေါ့နော်ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နှုတ်ဆက်နေရအောင်တွေ့ရတယ်ပေါ့ဟုတ
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရှိတော့ပေမဲ့ချင်းပြည်မြောက်ပိုင်းနဲ့ကရင်ပြည်နယ်မှာစစ်ရေးတင်းမာမှုတွေစစ်ရေးလှုပ်ရှားမှုတွေရှိနေတာဆိုရင်ကြောက်တဲ့အချက်ပဲဖြစ်ပါတယ်
အစိုးရနဲ့တက်မတော်တို့ကငြင်းငြင်းနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဖြစ်ဖြစ်ဆက်ဆံမှုတွေလုပ်နေကြပေမဲ့အစိုးရနဲ့တက်မတော်ကြားမှာအတူညီတဲ့စုံမှတ်တစ်ခုမရှိဘူးဆိုတာကစိုးရင်ဖွယ်ရကောင်းတဲ့အချက်လေးဖြစ်ပါတယ
်။တက်မတော်ကဝေးဦးစည်းချုပ်ရဲ့ရခိုင်ပြည်နယ်လေးအတွက်ဖိတ်ကိုရတဲ့တဝန်ကမှကမန်လူမျိုးစုအမည်ကိုချန်လက်ထားခဲ့ခြင်းဟာကျန်လူမျိုးစုတွေအတွက်စိတ်ခံစားချက်အရလုံခြုံမှုမဲ့စေပါတယ်။
နိုင်ငံတော်တမရတမရကွယ်ဦးစည်းတုံးနဲ့ရခိုင်တပ်တော်တို့ကရေကောက်ပွဲပြန်လဲကျင်းပပြီးမှုသဘောထားကြီးထုတ်ပြန်နေတယ်လို့ဒီရေကောက်ပွဲကော်မရှင်အနေနဲ့လည်းတုတ်ပြန်ဆောင်ရွက်မှုတွေရုပ်ပြီးဖို့လိုပါတယ
်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာကာလကြာရှည်စွာပိတ်ဆို့ထားတဲ့အင်တာနက်အသုံးပြုခွင့်ကိုပြန်လဲခွင့်ပြုပေးဖို့လိုအပ်ပါတယ်တိဖို့ပ
ါကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ငြင်းငြင်းရအရေးကြီးလိုအပ်ပါတယ်တိဖို့ဒီတစ်ပတ်တိဖို့အစီအစဉ်ကိုတော့ဒီမှာပဲရနာချင်ပါတယ်ဒီအစီအစဉ်ကို VOE ရဲ့စနေညရုပ်တံတဲ့ Radio အစီအစဉ်မှာနှစ်ပတ်တစ်ခါတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကျမတို့ညံလင်းတဲ့အတုဒေသနာအဖွဲ့ကလေးလာတွေ့ရှိချက်အစီရင်ခံစာတွေကိုအသေးစိတ်ဖတ်ရှုခြင်းနဲ့ဆိုရင်တော့ညံလင်းတဲ့ Analytics ကဆိုရဲ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။အားလုံးရှင်လန်းချမ်းသာကြပါစေ
။စနေညအတွက်သတင်းပတ်စင်ခံစာတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်တောက်ကြံလေးကတိဆိုရင်သန်း20ကျော်သွားပြီဆိုတာကမ္ဘာတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့အထက်လက်တွေမှာတွေ့ရပါတယ်။ကမ္ဘာပေါ်ကတခြားနိုင်ငံအားလုံးထက်အမေရိကန်မှာ COVID-19 ရောဂါကူးစက်သူပိုများပြီးကမ္ဘာကူးစက်သူစုစုပေါင်း 83.8 သန်းကျော်ရဲ့၄ဘုံတဘုံနီးပါးရှိလာတာပါ။ဒါ့အပြင်ဒေသုံသူရေအတွက်ကလည်း 3,400,000 ကျော်ရှိပြီးကမ္ဘာမှာအများဆုံးပါပဲ။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးပထမအကြော်စထုတ်ပြီးဆိုတာနဲ့နိုင်ငံတော်ကလူလူကိုအခမဲ့တိုးပေးမယ်လို့အိန္ဒိယဂျမိုင်းဝန်ကြီးကဒီကနေ့ပြောပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင် COVID-19 ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပြီးနောက်6လကနေ7လအတွင်းလူဦးရေသန်း300ကိုကာကွယ်ဆေးထိုးပေးဖို့စီစဉ်နေပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်တိုးလာနေတာနဲ့အညာဘန်ကောက်မြို့တော်အပါအဝင်ပြည်နယ်28ခုကစီးပွားရေးလုပ်ငန်းတွေနဲ့လူလူအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အဆိုပြုတင်ပြလိုက်ကြပါတယ်။လူလူကိုဗိုင်းရပ်စ်ပိုးကူးစက်နိုင်ခြင်းအန္တရာယ်ရှိတဲ့စီးပွားရေးလုပ်ငန်းတချို့နဲ့လူစုလူရေးလှုပ်ရှားမှုတွေကိုပိတ်ပင်ဖို့ပြည်နယ်28ခုကလူတွေအိမ်ကနေပဲလုပ်လို့ဖို့နဲ့မလိုအပ်ဘဲပြည်နယ်အပြင်မှာခီးမထွက်အောင်ကန့်သတ်ဖို့စတဲ့ကန့်သတ်ချက်တွေကိုဝန်ကြီးချုပ်ပရာယုတ်ချန်ဒိုချာကနောက်ဆုံးအတည်ပြုဖို့လိုပါတယ်။ဒ dollar 940 billion ရထားတဲ့ American ကာကွယ်ရေးအသုံးစိတ်ဆိုင်ရာဥပဒေမူကြမ်းကိုသမ္မတ Donald Trump ကဗီဒိုအာဏာသုံးပယ်ချထားပြီးတဲ့နောက် American ထက်လွတ်တော်ကသမ္မတရဲ့ဗီဒိုအာဏာကိုကျော်လွန်နိုင်တဲ့ထောက်ခံမဲ့အရေးအတွက်နဲ့ဥပဒေမူကြမ်းကိုအတည်ပြုလိုက်ပါတယ်။ Republican အများစုဖြစ်တဲ့ထက်လွတ်တော်ကသမ္မတ Trump ရဲ့ဗီဒိုအာဏာကိုကျော်လွန်ပြီးဥပဒေမူကြမ်းတစ်ခုကိုအတည်ပြုတာ၄နှစ်နီးပါးအတွင်းပထမဆုံးဖြစ်ပါတယ်ခင်ဗျာ။စနေညတော့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒေးရီယာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.